Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တာရဲ့2022ခုနှစ်စက်တင်ဘာလ25ရက်တနင်္ဂနွေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းဒိုမီတာ24/40/51နဲ့လိုင်းလံမီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူဓာတ်ရိုက်ပူးတွဲထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမြင့်ပါဒီကနေ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူတင်ပြသွားမှာပါသတင်းတွေထဲမှာဆိုလို့ရှိရင်ဘိုးကျုံဟောင်းဘိုးကျုံအောင်တဲ့အသက်ခံရတဲ့အပေါ်စစ်ကောင်စီကရှုံချလိုက်ပါတယ်ရုရှားနဲ့ယူကရိန်းငြိမ်းချမ်းတဲ့နည်းနဲ့ဖြည့်ရှင်းဖို့တရုတ်နိုင်ငံသားရေးဝင်ကြီးဝမ်ယီကကုလသမဂ္ဂအထူးညီလာခံမှာပြောဆိုလိုက်ပါတယ်အီရန်မှာအမျိုးသမီးငယ်တည်ဆုံရောက်မှုကိုချီလီအမျိုးသမီးငယ်အမျိုးသမီးအဖွဲ့အပါအဝင်နိုင်ငံတကာအမျိုးသမီးတွေကကန့်ကွက်ဆန္ဒပြနေကြပါတယ်အဲ့ဒီလိုသတင်းတွေကိုတင်ပြပေးပါပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဆက်လက်ပြီးတော့ပတ်စင်ကဏ္ဍတွေဖြစ်ကြတဲ့ဒုအသံဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာတပတ်အတွင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုလည်းထုတ်လွှင့်တင်ဆက်ပေးပါမယ်ကဲကိုစုံမိုးကျော်ရေဒီကနေ့မနေ့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုခမည်းနဲ့ကျွန်တော်ပြောပြပေးကြအောင်လားဗျာ
ရုရှားတပ်တွေကိုတိုက်ထုတ်နေတဲ့ယူကရိန်းရှေ့ဘက်ခြမ်းကခါခီဖ်ဒေသအတွင်းစနေနေ့ကမိုးသည်တန်စွာရွာသွန်းနေပြီးရုရှားတပ်တွေကခုခံနေတဲ့အတွက်ယူကရိန်းတပ်တွေရှေ့ဆက်မတိုးနိုင်ဖြစ်နေပါတယ်တိုက်ပွဲတွေဖြစ်နေတဲ့ရှေ့တိုင်းစစ်မျက်နှာပြင်မြို့တစ်မြို့ဖြစ်တဲ့ဩစကေမြို့ရှေ့ဘက်ခြမ်းကကူပင်းမြို့ကိုလက်နက်ကြီးတွေနဲ့ဇက်တိုက်ပစ်ခတ်နေပါတယ်ယူကရိန်းတွေကမြစ်အနောက်ဘက်ကမ်းကိုထိန်းချုပ်ထားပြီးအဲ့ဒီမျိုးအတွင်းရုရှားတပ်တွေကဆက်လက်ရှိနေပါတယ်။မိုးကြီးနေတဲ့အတွက်လက်နက်ကြီးအသုံးပြုပစ်ခတ်ဖို့ခက်ခဲနေပြီးတင်ကားနဲ့တန်ကြပ်ကာကားတွေလည်းရွှေ့ပြောင်းသွားလာဖို့ခက်ခဲနေတယ်လို့ယူကရိန်းစစ်သားတွေကပြောဆိုပါတယ်။ရာသီဥတုကြောင့်ရှေ့ဆက်မတိုးနိုင်ဖြစ်နေတဲ့အတွက်ရုရှားတပ်တွေရဲ့တန်ကြပ်ကာကားတွေလက်နက်တူလောင်ရနေရာတွေစစ်သားတွေခေါောင်းနေတဲ့နေရာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်နေတယ်လို့ယူကရိန်းတပ်တွေကပြောဆိုပါတယ်။ရုရှားတွေကဩစကေမြေအရှိဘက်ခြမ်းကိုဆက်လက်ထိန်းချုပ်ထားစေဖြစ်ပါတယ
်ခုနလကြာမြင့်လာပြီဖြစ်တဲ့ယူကရိန်းချူချော်စစ်ပွဲမှာအဆုံးရှုံးတွေဇက်တိုက်ကြုံတွေ့ခဲ့ရပြီးတဲ့နောက်ရုရှားစစ်တပ်ရဲ့ထောက်ပို့တာဝန်ယူထားတဲ့ထိပ်တန်းဗိုလ်ချုပ်ဒီမီထရီဗူလ်ကာကော့ကိုစနေနေ့ကရာထူးကနေထုတ်ပယ်လိုက်ပြီးတခြားဗိုလ်ချုပ်တယောက်နဲ့အစာထိုးလိုက်ပါတယ်ဒါ့အပြင်အဲ့ဒီစစ်ပွဲမှာလက်နက်ချတာနဲ့တိုက်ပွဲဝင်ဖို့ညှဉ်းဆန်ကြတဲ့စစ်သားတွေကိုလည်းထောင်ဒဏ်10နှစ်အထိပြစ်ဒဏ်တွေပေးလိုက်ပါတယ်ယူကရိန်းတပ်ဖွဲ့တွေဘက်ကတံပြန်ထိုးစစ်ဆင်ကနယ်မြေတွေပြန်လည်သိမ်းပိုက်နိုင်ကြတဲ့အတွက်ရုရှားအစိုးရကစစ်သားစုဆောင်ရေးလှုပ်ဆောင်မယ်လို့ကြေညာခဲ့ပြီးရပိုင်အတွင်းမှာအဲ့ဒီလိုတင်းမာတဲ့ဥပဒေပြင်ဆင်ချက်တွေနဲ့ဝင်တိုင်းအပြောင်းအလဲဖြစ်ပေါ်လာတာပါဒါအပြင်ရုရှားအစိုးရကသိမ်းပိုက်ထားတဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းနဲ့တောင်ပိုင်းဒေသတွေမှာရုရှားနိုင်ငံရဲ့အစိပ်ပိုင်းတစ်ခုဖြစ်လာရေးလူထုစန္ဒခံယူပွဲဒုတိယနေ့ပြုလုပ်နေခြင်းလည်းဖြစ်ပါတယ်ရုရှားနိုင်ငံမှာစစ်သားစုဆောင်ရေးလှုပ်ဆောင်မဲ့ကြီးညာချက်ကြောင့်အမျိုးသားအများအပြားဟာရှောင်တိန်ကုန်ကြတဲ့အတွက်အိမ်နီးချင်းနိုင်ငံကိုထွက်ခွာကြမဲ့လေကြောင်းခီးစဉ်တွေအပြည့်ဖြစ်ကုန်ပါတယ်။ဒါအပြင်ရုရှားမော်တော်ယာဉ်ပေါင်း2300လောက်ဟာဂျော်ဂျီးယားအပအဝင်အိမ်နီးချင်းနိုင်ငံတွေထဲကိုဝင်ရောက်ဖို့အတွက်စောင့်ဆိုင်းနေကြတယ်လို့ဒေသဆိုင်ရာရုရှားအာဏာပိုင်တွေကပြောဆိုပါတယ်ခင်ဗျာ
။ရုရှားနဲ့ယူကရိန်းနှစ်ဖက်စလုံးအနေနဲ့စစ်ပွဲကိုပြန့်နှံ့ပြီးတော့ထိခိုက်အောင်မလုပ်ဖို့နဲ့တန်တမာရေးအရာဆွေးနွေးဖြစ်ရှင်းကြဖို့တရုတ်နိုင်ငံသားရေးဝင်ကြီးဝမ်ယီကကုလသမဂ္ဂအထွေထွေညီလာခံမှာစနေနေ့ကပြောဆိုလိုက်ပါတယ်သူရဲ့မဟာမိတ်လို့သတ်မှတ်ထားတဲ့ရုရှားအပေါ်ထောက်ခံနေတာကိုရုတ်တရက်ရပ်ဆိုင်းလိုက်ပြီးအခုလိုပြောဆိုလိုက်တာဖြစ်ပါတယ်ဒီအကြက်တဲကိုပုံမကျေပြန့်လောက်အောင်မလုပ်ကြဖို့နဲ့ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့အကျိုးစီးပွားနဲ့တရားဝင်အခွင့်အရေးတွေကိုကာကွယ်ကြဖို့ပါဝင်ပတ်သက်နေသူအားလုံးကိုတရုတ်နိုင်ငံသားရဲ့ဝင်ကြီးကတိုက်တွန်းလိုက်ပါတယ်။ကမ္ဘာလုံးဆိုင်ရာပြဿနာတွေကိုဖြေရှင်းဖို့မျှတပြီးလက်တွေ့ကျတဲ့ငြိမ်းချမ်းရေးဆွေးနွေးမှုတွေလုပ်ဖို့လိုအပ်တယ်လို့လည်းသူကပြောဆိုပါတယ်။ယူကရိန်းပြဿနာကိုဖြေရှင်းနိုင်ဖို့ငြိမ်းချမ်းတဲ့နည်းနဲ့ဘယ်လိုလှုပ်ဆောင်မှုမျိုးကိုမဆိုတရုတ်အနေနဲ့အားပေးထောက်ခံသွားမှာဖြစ်ပြီးငြိမ်းချမ်းရေးအတွက်ဆွေးနွေးပြောဆိုကြဖို့တရုတ်နိုင်ငံသားရဲ့ဝင်ကြီးဝမ်ယီကတိုက်တွန်းသွားပါတယ်။ဒါအပြင်ကုလသမဂ္ဂကိုရောက်ရှိနေတဲ့တရုတ်နိုင်ငံသားရဲ့ဝင်ကြီးဝမ်ယီဟာယ ယူကရိန်းနိုင်ငံသားရဲ့ဝန်ကြီးဒီမီထရီကူလီဗာနဲ့လည်းတရားတွေ့ဆုံခဲ့ပါတယ်။ဒါဟာရုရှားကယူကရိန်းကိုစတင်ကျူးကျော်ခဲ့ပြီးနောက်ပိုင်းပထမအဆုံးအကြိမ်တွေ့ဆုံတာဖြစ်ပါတယ်
။ထိုင်ဝမ်ကျွန်းအရေးကိစ္စကိုဝင်ရောက်ဆော့ဖက်ခြင်းမပြုလုပ်ကြဘူး။တရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ယီကကုလသမဂ္ဂအထွေထွေညီလာခံမှာစနေနေ့ကမိန့်ခွန်းပြောကြားသတိပေးလိုက်ပါတယ်။ဒါအပြင်ထိုင်ဝမ်ကျွန်းရဲ့လွတ်လပ်ရေးလှုပ်ရှားမှုအတွက်ထောက်ခံမှုပေးတဲ့မြည်သည့်နိုင်ငံကိုမဆိုတားဆီးသွားဖို့အတွက်အပြင်းထန်လှုံ့ဆော်သွားမယ်လို့လည်းသူကပြောဆိုပါတယ်
။中国愿继续以最大诚意尽最大努力
台湾就业လွတ်လပ်ရေးခွဲထွက်ရေးလှုပ်ရှားမှုကိုအပြင်းထန်ဆုံးတုံ့ပြန်ဖေရှင်းမှုမျိုးနဲ့ကျွန်တော်တို့ကတိုက်ပွဲဝင်ရမယ်။ပြည်ပအင်အားစုတွေရဲ့ဝင်ရောက်ဆွတ်ဖက်မှုတွေကိုလည်းအင်အားနဲ့တိုက်ဖြတ်ပြရမယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးကပြောဆိုသွားတာပါ။တရုတ်ပြည်မကြီးနဲ့ထိုင်ဝမ်ကျွန်းပြန်လည်ပေါင်းစည်းမှုတွေကိုတားဆီးတဲ့လောက်ရမှန်သမျှဟာတမိုင်းဘိန်းတွေနဲ့တမိုင်းရဲ့ဘိန်းတွေနဲ့ဖိချေအနှင်းခံရမှာအသေးချပဲလို့လဲသူကပြောပါတယ်။ထိုင်ဝမ်ကျွန်းကိုမကြာမီလတွေကအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီလာရောက်လဲပတ်ခဲ့တဲ့အတွက်တရုတ်နိုင်ငံကဒေါသထွက်ပြီးကျွန်းအနီးတစ်ဝိုက်မှာကြီးမားတဲ့လေဓာတ်ရေဓာတ်စည်ရေးလေ့ကျင့်မှုနဲ့တုံ့ပြန်ခဲ့ပါတယ်။အဲဒီနောက်အမေရိကန်လွှတ်တော်အမတ်တွေနဲ့ပြည်နယ်အုပ်ချုပ်ရေးမှုတွေဟာထိုင်ဝမ်ကျွန်းကိုဇက်တိုက်လာရောက်ခဲ့ကြပါတယ်ခင်ဗျာ
။ Blue American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ညဟိုင်းဒိုမီတာ40 kHz 8133ညဟိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190ကီလိုဟတ်1905လို့ကနေထုတ်လွှင့်ပေးနေပါလေရှင
်။တနင်္ဂနွေနေ့မနက်ဖက် VOA ရဲ့အသံလွှင့်အစီအစဉ်ကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါ။အခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းတွေကိုတင်ပြပေးပါအောင်မယ်။အငိမ့်စားဘူကျုပ်အုံသွင်ကိုလှုပ်ကြံတပ်ဖြတ်မှုအပေါ်စစ်ကောင်စီကရှုံချလိုက်ပြီးဒါဟာစစ်မှုထမ်းအောင်တွေကိုရည်ရွယ်ချက်ရှိရှိလှုပ်ကြံတပ်ဖြတ်နေတာပဲဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရပုဂ္ဂိုလ်ဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောဆိုခဲ့ပါတယ်
။ဗိုလ်ချုပ်အုံသွင်နေတယ်လည်းဘာတောက်တိုင်မှမဟုတ်ပါဘူး။တမတော်နဲ့ပတ်သက်လာပြီးတော့ဝေဖန်တရားရှိရင်လည်းဝေဖန်နေရတော့တွေ့ရမှာဖြစ်ပါတယ်။ခုနောက်ပိုင်းမှာတွေ့တဲ့စစ်မှုထမ်းအောင်တွေလှုပ်ကြံတပ်ဖြတ်နေတာလည်းကျွန်တော်တွေ့ရပါမယ်။ကျွန်တော်ပြောချင်တာကဒီအတိုက်ခံလုပ်ခဲ့တဲ့ NLD ပါတီမှာပဲဖြစ်ပါပဲဖြစ်ဖြစ်ပါဗျာ။ဗိုလ်ချုပ်တင်ဦးကစပြီးတော့ကျွန်တော်ဗိုလ်ချုပ်အောင်ကြီးတို့လည်းစစ်မှုထမ်းအောင်တွေပဲဖြစ်ပါတယ်ဗျာ။သူတို့လှုပ်ဆောင်တဲ့ရည်ရွယ်ချက်ဒီပါဒနာဝန်ထမ်းတွေစစ်မှုထမ်းဟောင်းတွေလည်းပတ်သက်လာပြီးရည်ရွယ်ချက်တစ်ခုနဲ့လှုပ်ကြံတတ်ဖြတ်နေခြင်းပဲဖြစ်ပါတယ်။ဒါတွေကသူတို့ပြောတဲ့ဒီမိုကရေစီလားလို့ပဲကျွန်တော်တို့မေးခွန်းထုတ်ချင်ပါတယ်ဗျ
။အငိမ့်စားဘူကျုံအုံသွင်ဟာစနေနေ့နေ့လည်း3နာရီလောက်မှနေအိမ်မှာပြစ်တက်ခံခဲ့ရတာဖြစ်ပြီးပြန်လည်ခုခံမှုစူးစမ်းတဲ့တမက်ဖြစ်သူဘူကြီးဟောင်းရဲတေစာလည်းပြစ်တက်ခံခဲ့ရပါတယ်။ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးအင်းရမြို့ပြပျောက်ကြားအဖွဲ့အင်းရအဘန်ဖို့စ်ကသူတို့လှုပ်ဆောင်ခဲ့တာဖြစ်ကြောင်းမနေ့ကကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။လုံခြုံရေးတင်းကျပ်ထားတဲ့ဂျားရက်ကအစင်းမြစ်စစ်တပ်အရာရှိဟောင်းကိုပထမဦးဆုံးအကြိမ်ရှင်းလင်းနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်။ဦးအောင်သွင်ဟာစစ်တပ်ဒေါက်တိုင်ဖြစ်တာမို့လှိုင်မြို့နယ်အမှတ်12ရပ်ကွက်အောင်တမရိပ်သာလမ်းသူ့နေအိမ်မှာအခုလိုဝင်ပစ်ခဲ့တာလို့မြို့ပြပျောက်ကြားအဖွဲ့ဝင်တူကလည်း VOA ကိုပြောဆိုခဲ့ပါတယ်။ဗိုလ်ချုပ်အောင်အုံးသွင်ဟာစစ်အာဏာမသိမ်းခင်တနစ်ခန့်ကအာဏာသိမ်းစရာမလိုဘဲ2008ဖွဲ့စည်းပုံအရစစ်တပ်အာဏာထိန်းလို့ရကြောင်းစစ်ကောင်စီဒုတိယခေါင်းဆောင်ဒုတိယဗိုလ်ချုပ်မူကြီးစိုးဝင်းထံစာတမ်းရေးပို့ခဲ့တဲ့အကြောင်းနဲ့သူဟာဗိုလ်မှူးချုပ်ဘဝနဲ့အငြင်းစားယူခဲ့တာဖြစ်ပြီးတိတိလင်္ကာဘင်္ဂလားဒေ့ချ်မော်လ်ဒိုင်းနဲ့တောင်အာဖရိကတန်အမတ်တာဝန်ယူခဲ့သူဖြစ်တယ်လို့မြို့ပြပျောက်ကြားအဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအကျပ်အတည်းပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့တုံ့ပြန်ကင်တွယ်မှုနဲ့ပတ်သက်လို့စိတ်ပြက်မိကြောင်းမလေးရှားဝန်ကြီးချုပ်အစ်မေဆာဗရီယာကုပ်ကပြီးခဲ့တဲ့တောက်ကြံလေးကထုတ်ဖော်ပြောကြားခဲ့ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြန်မာနိုင်ငံရေးအပေါ်အလေးထားလှုံ့ဆော်မှုနည်းနည်းလေးမှမရှိခဲ့ကြောင်းနဲ့တုံ့ပြန်ဖြေရှင်းမှုတွေကလည်းတော်တော်ကိုဝမ်းနည်းစရာဖြစ်ကြောင်းအစ်မေလ်က89ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမိန့်ခွန်းထဲမှာပြောကြားခဲ့ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ဒီကိစ္စလက်လျှောက်နေပြီးအာဆီယံကိုလွှဲပြောင်းပေးနေတယ်လို့တောင်တချို့ကမြင်နေကြတယ်လို့လည်းသူကပြောပါတယ်။ဒါအပြင်ရိုဟင်ဂျာအပါအဝင်ဒုက္ခသည်တန်ပေါင်းများစွာရဲ့အခြေအနေတွေဟာပိုပြီးဆိုးဝါးလာခဲ့တယ်လို့လည်းသူကပြောပါတယ်။မိမိတို့မလေးရှားနိုင်ငံမှာဆိုရင်ရိုဟင်ဂျာဒုက္ခသည်နှစ်တန်းဒ ီကမှာခင်ဗျာ2သိန်းနီးပါးလောက်ရောက်ရှိလက်ခံထားတယ်လို့လည်းသူကပြောဆိုသွားပါတယ်ခင်ဗျာ
။အီရန်နိုင်ငံမှာအပြင်းအထန်နှိမ်နင်းနေတဲ့ဂျာတွေကပဲဆန္ဒပြပွဲတွေဟာစနေနေ့မှာဆက်လက်ဖြစ်ပေါ်ခဲ့ပါတယ်။မြို့ပေါင်း20ကျော်လောက်မှာဆန္ဒပြပွဲတွေဖြစ်ပွားနေတယ်လို့လန်ဒန်အခြေစိုက်လူ့အခွင့်အရေးအဖွဲ့ကပြောဆိုပါတယ်။အစ္စလာမစ်ဝစ်ဆောင်ခေါင်းစည်းပေါ်ဝါမွေးစင်တဲ့အတွက်အဖမ်းခံခဲ့ရတဲ့အသက်22နှစ်အရွယ်မာရှာအမနီဟာရဲအချုပ်ခန်းတွင်တည်ဆုံးခဲ့ရပြီးနောက်ဆန္ဒပြပွဲတွေဖြစ်ပေါ်နေတာရက်တပ်ပတ်တပတ်ကျော်ကြာပြီဖြစ်ပါတယ်။အီရန်အစိုးရကအကြမ်းဖက်နှိမ်နင်းတဲ့အတွက်ဆန္ဒပြသမားတည်ဆုံးသူ54ယောက်ရှိသွားပြီလို့နော်ဝေနိုင်ငံအော့စလိုအခြေစိုက်အီရန်လူ့အခွင့်အရေးအဖွဲ့ကပြောဆိုပါတယ်။ဒါပေမဲ့အီရန်အစိုးရသတင်းဌာနကတော့တည်ဆုံးသူအနည်းဆုံး42ဦးရှိသွားပြီလို့ကြေညာခဲ့ပါတယ်အီရန်နိုင်ငံမှာအစ္စလာမစ်ဝစ်ဆောင်ခေါင်းစည်းပေါ်ဝါမဝိမနေရတတ်မှတ်ထားတာကိုရုတ်သိမ်းမှုအီရန်ရဲ့အဓိကပြုပြင်ပြောင်းလဲရေးပါတီတခုကတောင်းဆိုပါတယ်အီရန်နိုင်ငံမှာအင်တာနက်တွေဖြတ်တောက်ထားပြီးနောက်ထပ်သွေးထွက်တန်ယုံမှုတွေဖြစ်နိုင်တယ်လို့နိုင်ငံတကာလူငယ်ချမ်းသာကွင်းအဖွဲ့ကြီး Amnesty International ကပြောဆိုထားပါတယ်အီရန်အစိုးရကဆက်သွယ်ရေးကိုဖြတ်တောက်ထိန်းချုပ်နေပြီး Skype ဆက်သွယ်ရေးစနစ်ကိုကန့်သတ်ထိန်းချုပ်လိုက်ပါတယ်ဒါ့အပြင် InstagramWhatsApp, LinkedIn ဆက်သွယ်ရေးစနစ်တွေကိုလည်းပြင်ပထားထိန်းချုပ်နေတယ်လို့အင်တာနက်စောင့်ကြည့်ရေးအဖွဲ့တစ်ခုဖြစ်တဲ့ NetBlock ကပြောဆိုထားကြောင်းပါခင်ဗျာ
။တူရကီနိုင်ငံအစ္စတန်ဘူးမြို့တော်ရှိအီရန်ကောင်စစ်ဝင်ရုံးအပြင်ဘက်မှာပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကအမျိုးသမီးတဟုဟာသူ့ရဲ့ဇပင်ကိုဖျက်ပြီးဆန္ဒပြနေတာကိုကြံတဲ့ဒါစင်နဲ့ချီရှိကြတဲ့အမျိုးသမီးတွေကအော်ဟစ်အားပေးထောက်ခံနေကြပါတယ်။ဒါဟာအီရန်နိုင်ငံမှာမာရှာအမနီဆိုသူအမျိုးသမီးကိုဟီဂျပ်ကိုခေါင်းစည်းယော်တီယော်ရဲစီးလို့ဆိုပြီးရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးထိန်းသိမ်းထားစဉ်တေဆုံးခဲ့တဲ့အတွက်အီရန်နိုင်ငံအနှံ့စန္ဒပြပွဲတွေဖြစ်ပေါ်နေတာကိုထောက်ခံတဲ့အနေနဲ့အဲ့ဒီလိုလုပ်တာဖြစ်ပါတယ်။ကျမတို့အားလုံးဟာမာရှာအမနီတွေဖြစ်ကြပါတယ်ဆိုပြီးဆိုင်းပုတ်ထောင်စန္ဒပြကြပါတယ်။အီရန်နိုင်ငံကအမျိုးသမီးတွေရဲ့လွတ်လပ်မှုအတွက်တိုက်ပွဲဝင်နေကြတာဟာကျမတို့အားလုံးရဲ့တိုက်ပွဲဖြစ်ပါတယ်။အဲ့ဒီအတွက်နိုင်ငံတကာမှာသွေးစည်းညီညွတ်နေကြတာတွေအဒွတ်ရှေကြပါစေလို့လည်းတခြားအမျိုးသမီးတယောက်ကပြောပါတယ်။တူရကီအမျိုးသမီးတွေကလည်းသူတို့ရဲ့ဇပင်တွေကိုဖျက်ပြီး Twitter မှာပုံတွေတင်ကအီရန်အမျိုးသမီးတွေရဲ့ဆန္ဒပြပွဲကိုထောက်ခံကြပါတယ်။အလားတူဆန္ဒပြပွဲတွေကိုပြင်သစ်နိုင်ငံပါရီမြို့တော်မှာရှိတဲ့အီရန်အမျိုးသမီးရာပေါင်းများစွာကလည်းစနေနေ့ကဆန္ဒပြပွဲတွေပြုလုပ်ကြပြီးအီရန်ခေါင်းဆောင်အယာတိုလာအလီခါမေနီကြာဆုံးရေးကြွေးကြော်ကြပါတယ်။တောင်အမေရိကတိုက်ချီလီနိုင်ငံစန်တီယာဂိုမြို့မှာလည်းအမျိုးသမီးရေးဆောင်ရွက်နေကြသူတွေကအီရန်အမျိုးသမီးတွေကိုထောက်ခံကြောင်းပြသတဲ့အနေနဲ့စန္ဒပြပွဲတွေပြုလုပ်ကြပါတယ်ခင်ဗျာ။ဒီကနေ့တင်းငွေနေ့မနက်ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောမိုးကျော်နဲ့ကျွန်တော်ခင်မောင်စိုးမင်းတို့ကပြောပြပေးတာပါ VOA American အသံရဲ့တင်းငွေနေ့မနက်ခင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးဆက်သွယ်မေးမြန်းအမြင်သဘောထားစူးစီးတင်ပြချက်တပုတ်ကိုထုတ်လွှင့်ပေးခြင်းပါတယ်ကုလသမဂ္ဂမှာမြန်မာနိုင်ငံဆိုင်ရာအမြင့်အမ်းကိုယ်စားလှယ်ဖြစ်ဦးကျော်မိုးထွန်းကိုပဲဆက်ပြီးနေရာပေးထားတာကမြန်မာပြည်အတွက်တစုံတရာအထောက်အကူဖြစ်စေလိမ့်မယ်လို့နိုင်ငံရေးလေးလာသူတချို့ကသုံးသပ်ပေမဲ့မြန်မာပြည်တွင်အကြမ်းဖက်မှုတွေရပ်တန့်သွားစေရေးကြိုးပမ်းမှုအပိုင်းမှာတော့စိန်ခေါ်မှုတွေရှိနေလိမ့်ဦးမယ်လို့လည်းမြင်ကြပါတယ်။ကုလသမဂ္ဂမှာမြန်မာနိုင်ငံကိုစားပြုမဲ့အမြဲတမ်းကိုယ်စားလှယ်နေရာအတွက် NUG အစိုးရနဲ့စစ်ကောင်စီတို့အပြိုင်ဆိုင်အဆိုတင်သွင်းနေချိန်မှာအခုလိုပြောဆိုလိုက်ကြတာပါ။ကိုညံဝင်းအောင်ကစူးစီးပြီးတော့တင်ဆက်ထားတာနားဆင်ပါခင်ဗျာ။
2022-23 သက်တမ်းအတွက်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဘယ်သူ့ကိုရွေးချယ်မလဲဆိုတာနယူးယောက်မြို့မှာလက်ရှိကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံရဲ့ကိုယ်စားလှယ်စီစီရေးအဖွဲ့ Credential Committee ကထပ်မံဆုံးဖြတ်ဖို့အချိန်ရောက်လာပြန်ပါတယ်မြန်မာအမြဲတမ်းကိုယ်စားလှယ်ရာထူးအတွက်စစ်ကောင်စီကရော NUG အစိုးရဘက်ကပါအမည်စရင်တင်သွင်းလာပြီးတန်တမာရေးအရကြိုးပမ်းနေကြတာပါမြန်မာပြည်တွင်းမှာလက်ရှိရင်ဆိုင်နေရတဲ့ဖမ်းဆီးမှုတွေအကြမ်းဖက်တပ်ဖြတ်ခံရမှုတွေဖျားကြောင်းနေပါဝင်ကြေးရွာတွေမိရှုခံရတာစတဲ့မငင်းညမ်းဘွယ်အခြေအနေတွေကိုကြည်ပြီးကုလသမဂ္ဂ Credential Committee အဖွဲ့ဝင်နိုင်ငံတွေက NUG ရဲ့ကိုယ်စားလှယ်ဖြစ်တဲ့ဦးကျော်မိုးထွန်းကိုသာအတိမတ်ပြုရွေးချယ်ဖို့များတယ်လို့မြင်သူကတော့ American Indiana ပြည်နယ်ကနိုင်ငံရေးလေလာသုံးသပ်သူဒေါက်တာရိုဒင်းကဖြစ်ပါတယ
် UN General Assembly မှာဦးကျော်မိုးထွန်းဖြစ်နိုင်ခြေများတယ်လို့ကျွန်တော်ယူဆတယ်လေ ဘာလို့ဆိုတော့အဓိကကန့်ကွက်နိုင်မဲ့ရုရှားကကျွန်တော်ထင်တယ်ဒီလောက်ကြီးကန့်ကွက်လိမ့်မယ်လို့မထင်ဘူးအဲ့ရုရှားနဲ့တရုတ်ပင်လင်းအမိုက်မဲ့ခံပြီးတော့စစ်ကောင်စီခန့်ကိုယ်စားလှယ်ကိုထောက်ခံရွေးချယ်မယ်လို့မထင်ဘူး Now ဒီအာဖရိကနိုင်ငံတွေဖက်ကလည်းဒီကန့်ကွက်မဲ့ဟာတိတ်ရှိမယ်လို့မထင်ဘူးဒါကြောင့်ဦးကျော်မိုးထွန်းကပဲပမာပြူဆက်လက်ပြီးတော့ကိုစားပြုနိုင်မယ်ကုလသမဂ္ဂမှာလို့ကျွန်တော်အများကြီးမျှော်လင့်ပါတယ
်ကုလသမဂ္ဂမှာမြန်မာရဲ့တရားဝင်ကိုယ်စားလှယ်အဖြစ်မနှစ်ကတင်သွင်းထားတဲ့ Washington DC မြန်မာစစ်တမ်းမှုဘုံမူကြီးအောင်သူရင်ကိုပဲစစ်ကောင်စီကဆက်လက်အစိုးပြုထားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောဆိုထားပါတယ်ဒါပေမဲ့ဦးကျော်မိုးထွန်းနဲ့ဘုံမူကြီးအောင်သူရင်တို့နှစ်ဦးနဲ့ဘယ်သူကိုရွေးချယ်မလဲဆိုတာCredential Committee ကဒီနှစ်မှာပြက်ပြက်သားသားဆုံးဖြတ်ပါမလားဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်နေတာပါကုလသမဂ္ဂသံတမန်အတိုင်းဝိုင်းနဲ့နှီးဆက်တဲ့ BOE ရဲ့သတင်းရင်းမြစ်ကတော့တယောက်ယောက်ကိုရွေးချယ်လိုက်တာမျိုးမဟုတ်ပဲ Credential Committee ကမနှစ်တုန်းကလိုဆုံးဖြတ်ချက်မချပဲထားလိုက်တာမျိုးဖြစ်နိုင်တယ်လို့ဆိုပါတယ်ဒီအချက်နဲ့သဘောတည်းသုံးသပ်သူကတော့ Indiana Police မြို့မှာနေထိုင်တဲ့မြန်မာနိုင်ငံရေးလေ့လာသူဒေါက်တာတင့်ဆွေပဲဖြစ်ပါတယ်
မြန်မာကလည်းကျွန်တော်ဗမာနိုင်ငံနဲ့ပတ်သက်ပြီးတော့သမ္မတကြီးကျော်မုံထွန်းဆက်လက်ရှိရေးကိစ္စမှာဒီညတော့ကစစ်ကောင်စီကလူရွေးကောင်စီမှာအမြဲတမ်းဖုံးတူဖြစ်တဲ့ရုရှားကိုပလူပလဲလုပ်ပြီးတော့ဆက်တင်နေတဲ့အချိန်ဆိုတော့အမေရိကန်ပြည်တော်စုကဒီဟာကိုတာတမန်နီးရရုရှားရဲ့တူရဲ့ကိုဘလို့စီယုံတိုင်လေအပေါ်မှာမဒီလေမယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျဥပမာကျွန်တော်ကတော့ဒီတတမယေလုရှာမှုမှာပြည်သူလူထုဘက်ကနိုင်ရလိမ့်မယ်လို့မျှော်လင့်နေဖြစ်ပါတယ်ခင
်ဗျာ။ဒါဆိုရင်အခုလိုတတမယေအားပြိုင်မှုမှာကာယကံရှင်ဖြစ်တဲ့တာမကြီးဦးကျော်မိုးထွန်းရဲ့အမြင်ကဘယ်လိုရှိပါသလဲ Credential Committee ထဲမှာမြန်မာဒီမိုကရေစီရေးကိုအားပေးထောက်ခံတဲ့နိုင်ငံအတော်များများရှိတယ်လို့သူက VOA ကိုပြောပါတယ
်။မြန်မာနိုင်ငံရဲ့ဘောနော်ဒီမိုကရေစီလှုပ်ရှားမှုမှာအားပေးနေတဲ့နိုင်ငံသားမှာတော့ဘောနော်ဒီပြည်သူကိုကိုဒီလေလူကဆက်လက်ပြီးတော့ဒီနေရာမှာရှိစေဖို့အတွက်ဆက်ပြီးတော့သူတို့ကိုယ်တိုင်ကလည်းတွန်းအားပေးတယ်သူတို့ကိုယ်တိုင်ကလည်းအားပေးဆောင်ရွက်တယ်ပေါ့နော်အဲကြောင့်ထောက်ခံအားပေးခြင်းအားပေးတမ်းပူခြင်းတွေကိုသူတို့အနေနဲ့သုံးသွားမယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗျာ
ကုလသမဂ္ဂရဲ့မြန်မာအမြဲတမ်းကိုယ်စားလှယ်နေရာမှာဦးကျော်မိုးထွန်းဆက်ရှိနေအောင်မယ်ဆိုရင်တော့မြန်မာနိုင်ငံတွင်အကြမ်းဖက်မှုပြဿနာတွေရော့ကျသွားအောင်လို့ကုလသမဂ္ဂမှာလှုံ့ဆော်နိုင်ပါပါလားကယ်လီဖိုးနီးယားပြည်နယ်ကမြန်မာရေးလည်လာသုံးသက်သူဒေါက်တာဆိုင်းထွေးမောင်ကအခုလိုမြင်ပါတယ
်တကယ်လို့ဦးကျော်မိုးထွန်းကိုဆက်ပြီးထားမယ်ဆိုတာအကောင်းဆုံးပဲအနည်းဆုံးတော့သူကမြန်မာပြည်ရဲ့အတန်ကိုသူကုလမှာသူပြောပြလို့ရတယ်နောက်ပြီးတော့စိန်ခေါ်မှုအပိုင်းကတော့စစ်အစိုးရရဲ့လုပ်နေတဲ့အကြမ်းဖက်မှုတွေညော့သွားမလားဆိုတော့သူ့မှာဘာမှညော့သွားစေနိုင်တဲ့အာဏာမရှိဘူးသူ့အနေနဲ့ကမြန်မာပြည်မှာဖြစ်ပျက်နေတဲ့အရာအားလုံးအကြမ်းဖက်မှုတွေမတရားမှုတွေနှိပ်စက်ငင်းဆဲမှုတွေတပ်ဖြတ်မှုတွေအားလုံးကိုကုလကိုသူကတခုမှကြံတင်သွေးဖို့လိုတယ်လို့အဲ့ဒါသူ့ရဲ့စိန်ခေါ်မှုတစ်ခုပဲဖြစ်ပါတယ
်။လာမယ့်သတင်းပတ်တွေထဲမှာတော့မြန်မာပြည်သူအများစုရဲ့အတန်ကိုကိုစားပြုမဲ့ NUG ရဲ့ကိုယ်စားလှယ်ဦးကျော်မိုးထွန်းကပဲကုလသမဂ္ဂမှာဆက်ရှိနေမလားစစ်ကောင်စီကတင်သွင်းတဲ့ကိုယ်စားလှယ်ကပဲနေရာရာသွားနိုင်မလားဆိုတာကိုတော့စောင့်ကြည့်ကြရမှာဖြစ်ပါတယ်ခင်ဗျာ
။ကုလသမဂ္ဂမြန်မာအမြဲတမ်းကိုယ်စားလှယ်နဲ့ပတ်သက်ပြီးကိုညံဝင်းအောင်ကမေးမြန်းတင်ဆက်ထားတာပါဆက်လက်ပြီးအပတ်စဉ်တင်ဆက်နေကြဒုသန်စီစဉ်ကိုထုတ်လွှင့်ပေးကြပါတယ်ကရင်ပြည်နယ်ထဲမှာစစ်ကောင်စီတပ်တွေရဲ့လူအခွင့်အရေးချိုးဖောက်မှုတွေစစ်ရာဇဝမှုကျူးလွန်မှုတွေကိုလူအခွင့်အရေးအဖွဲ့တွေကမှတ်တမ်းတင်နေကြတဲ့အကြောင်းတင်ဆက်ထားတဲ့ဒုသန်စီစဉ်ကိုထုတ်လွှင့်ပေးပါမယ် Frontier ဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ဆန္ဒတည်းမြေပြင်တပိတ်ဆန္ဒပြပွဲတွေမှာအတက်အနေနဲ့ဟိုခဏခဏတုံတိကြရတဲ့အခိုက်အတန့်အများကြီးပါပဲဒီကျွန်တော်တို့အနောက်ကားနဲ့တိုက်ပြီးဆန်းတာတွေနောက်ပြီးတော့ဆန္ဒပြပွဲလုံးနေနဲ့ကားကြီးခိုးဝင်လာပြီးပစ်တိုက်လိုက်တာတွေဟိုမြေပြင်တပိတ်တုံနေနဲ့အရုပ်ဝတ်တွေဝင်ဆွဲတဲ့အချိန်အလို့အချိန်ကြီးရနေဟိုကျွန်တော်တို့ကံကောင်းထောင်းပါးစာနဲ့အချိန်ချင်းလွတ်ခဲ့ပြီးပါတယ
်ဒါလုံးနေဆိုတာကိုလည်းဘယ်ရင်ပေးတည်ကြီးမရောက်သိနေအန်ဒီရလည်းရှိနေတယ်ဆိုတဲ့အခါကျတော့တငယ်ချင်းဆိုရယ်တငယ်ချင်းနေနဲ့တာမန် live မှာရှိခဲ့တော့အချိန်မှာဆိုတော့တငယ်ချင်းနေနဲ့ဆိုရယ်အဆောက်အအုံမရှိတော့မိသားစုဆိုရယ်မိသားစုဆိုရယ်အဆောက်အအုံမရှိတော့
မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းမှာရှိတဲ့လူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်ပတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ် ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Hero တဲတို့ကတင်ဆက်တာဖြစ်ပါတယ်။အာနာသိမ့်ပြီးတဲ့နောက်မြန်မာနိုင်ငံကလူငယ်တွေဟာစစ်တပ်ကိုစန့်ကျင်ခုခံတဲ့နီလန်းမျိုးစုံမှာပါဝင်လာကြပါတယ်။တချို့လူငယ်တွေကအကြမ်းမဖက်လှုပ်ရှားမှု CDM မှာပါဝင်လာကြသလိုတချို့ကတော့လက်နက်ကင်ပြီးစန့်ကျင်တော်လှန်နေကြပါတယ်။မျိုးပြတွေမှာဆိုရင်လူငယ်အများစုဟာစစ်ကောင်စီတပ်ရဲ့အဖမ်းခံရနိုင်တဲ့အနေနဲ့နှိပ်စက်နှင်းပန်းခံရနိုင်တာဒါမှမဟုတ်ဒီထက်ဆိုးတဲ့အခြေအနေတွေကိုကြံကြံခံရင်ဆိုင်ရင်စစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြပွဲတွေမှာပါဝင်နေကြဆဲဖြစ်ပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ်။
ရန်ကုန်မြို့စမ်းကြောင်းမြို့နယ်တွင်ကလူစီကားတဲ့လမ်းတစ်ခုမှာစားတောက်ဆိုင်တွေများစွာလူငယ်တွေများစွာနဲ့ရှုပ်ထွေးနေပါတယ်။လူစီကားတဲ့နေရာဖြစ်တာကြောင့်ကင်းလဲစစ်ကားနဲ့စစ်သားတွေလည်းအဝင်ထွက်ရှိနေပါတယ်။တိတ်မကြခင်မှာပဲအဲ့ဒီနေရာမှာလူငယ်တချို့ရုတ်တရက်စုစည်းပြီးပြန်ဆုံနမိတ်နဲ့ရန်ကုန်တပိတ်ဆိုတဲ့ခေါင်းစည်းတွေကင်ပြီးဆန္ဒပြပွဲတစ်ခုရုတ်တရက်ပေါ်ပေါက်လာပါတယ်။Federal Democracy ရရှိရေးစစ်အာဏာရှင်ကြဆောင်ရေးလုံးဝအုပ်ချုပ်ခွင့်မရဆိုတာတွေကိုဟစ်တွေးပြီးအတန်းဖတ်စစ်ကောင်းဆောင်ရဲ့ပုံကိုမီးရှို့ဆန္ဒပြခဲ့ကြပါတယ်။အဲဒီဆန္ဒပြပွဲဟာအရန်အန္တရာယ်များပြီးစစ်ကောင်စီတပ်တွေအဝင်ထွက်ရှိနေရကြောင်းသူတို့အချိန်မရွေးရောက်လာနိုင်တဲ့အန္တရာယ်ကြားကလုတ်ခဲ့ရတဲ့ဆန္ဒပြပွဲတစ်ခုလို့အဲဒီဆန္ဒပြပွဲမှာပါဝင်ခဲ့တဲ့မျိုးပြပြောက်ကြားတော်လည်းလူငယ်တို့ဖြစ်တဲ့ကိုဝီရန်ကပြန်ပြောပြပါတယ်။ဆန္ဒပြပွဲကိုမိနစ်ပိုင်းများသာပြုလုပ်ခဲ့ပြီးပါဝင်သူလူငယ်တွေအားလုံးအနေကင်းစွာလွတ်မြောက်ခဲ့ကြပါတယ်
။ဒီကျွန်တော်တို့ပွဲလုံးမဲ့နေအောင်ရောက်သွားတဲ့အနေအထားတစ်ခုမှာအကြမ်းဖက်အစ်စ်အကောင်စီရဲ့လက်ပါသေးတွေကဒီလမ်းပိတ်နေတဲ့အတွက်ကြောင့်ဗျာဒီသူတို့ကားရိုင်နဲ့ဝင်လာတယ်ဝင်လာပြီးဒီရက်ထားတဲ့ကားတွေကိုရှင်းခိုင်းသွားတယ်ဒီအချိန်ဒီမှာကျွန်တော်တို့ကပို့ပြီးတော့စိုးရင်ထိန်းနှံမှုတွေများလာတယ်ဗျာကျွန်တော်တို့တပိတ်ယူနီဖောင်းများပေါက်သွားတာလားဒါမှမဟုတ်ဘာသတင်းကြောင့်တကောင်တွေဒီထဲဝင်လာတာလဲသူတို့ကတော့ကြောက်တာတော့မဟုတ်ဘူးဗျာဒါပေမဲ့ကျွန်တော်တို့ပေးဆပ်ရမယ်ပေးဆပ်မှုတန်ဖိုးခြင်းဟာအများကြီးကွဲပြားခြားနားတယ်ဗျာ
ရန်ကုန်မြို့မှာလုံခြုံရေးတင်းကျပ်စွာချထားတဲ့ကြားကပဲလူစီကားတဲ့နေရာတွေနဲ့ဈေးတွေမှာဆရာနာရှင်စန့်ကျင်တဲ့ဆန္ဒပြတပိတ်ပွဲတွေအကြခဏပေါ်ထွက်လာလေးရှိပါတယ်။စစ်ကောင်စီဘက်ကတော့လက်နက်မပါတဲ့အကြမ်းမဖက်ဆန္ဒပြဝရီနဲ့ဆန္ဒပြလူငယ်တွေကိုရန်သူလိုသဘောထားပြီးအပြင်းထန်တုတ်ပြန်တတ်ပါတယ်။ကိုဝေရန်တို့လိုဆန္ဒပြတော်လှန်ရေးလူငယ်တွေဟာလည်းစစ်ကောင်စီဘက်ကဖမ်းဆီးတာခံရတာနဲ့သူတို့ရဲ့အသက်အန္တရာယ်ကိုစိုးရိမ်နေရတဲ့အနေအထားပါ။
ကျွန်တော်တို့ဟိုခဏတည်းမြေပြင်တပိတ်ဆန္ဒပြပွဲတွေမှာအတက်အအနေနဲ့ဟိုခဏခဏပြုံတွေးကြရတဲ့အခိုက်အတန့်အများကြီးပါပဲဒီကျွန်တော်တို့အနောက်ကားနဲ့တိုက်ပြီးဆန်းတာတွေနောက်ပြီးတော့ဆန္ဒပြပွဲလုံးနေနဲ့စားကြီးခိုးဝင်လာပြီးပစ်တိုက်လိုက်တာတွေဟိုမြေပြင်တပိတ်တုံးနေနဲ့အရုပ်ဝတ်တွေဝင်ဆွဲတဲ့အချိန်အလုပ်အချိန်ကြီးရနေဟိုကျွန်တော်တို့ကံကောင်းထောင်းပါးစာနဲ့အချိန်ချိန်လွတ်ခဲ့ပြီးပါတယ်ဒါမဲ့ဟိုလူတယောက်ကလည်းအများနဲ့ကံကောင်းနေတာတော့မဟုတ်ပါဘူးခင်ဗျဘယ်အချိန်မှာကျွန်တော်လည်းဖမ်းခံရမယ်ဆိုတာဘယ်သူမှမသိနိုင်ပါဘူး
ဒီဇင်ဘာလတုန်းကရန်ကုန်မြို့ကြီးမြင့်နိုင်မြို့နယ်မှာလုပ်တဲ့ဆန္ဒပြပွဲတစ်ခုကိုစစ်ကောင်စီတပ်ကကားနဲ့ဝင်တိုက်ပြီးဖမ်းဆီးခဲ့လို့ဆန္ဒပြလူငယ်အများအပြားတေစီနိုင်လောက်တဲ့အထိပြင်းထန်တရားတွေရခဲ့ပြီးဖမ်းဆီးခြင်းခံခဲ့ရပါတယ်။အဖမ်းဆီးအစ်စ်အစေးတွေနဲ့လုံခြုံရေးတင်းကျပ်တဲ့ရန်ကုန်မြို့မှာမျိုးပြပြောက်ကြားတော်လည်းလူငယ်အဖြစ်ရက်တည်ရတာရန်အနေနဲ့များပါပဲ။ကိုဝေရန်ကတော့စစ်အာဏာသိမ်းပြီးကတည်းကစစ်အာဏာရှင်စန့်ကျင်ရေးတွေထဲမှာပါဝင်ခဲ့ပြီးတော်လည်းလူငယ်ဘဝကိုရွေးချယ်ခဲ့တဲ့သူပါ။တီချာအဖွဲ့အနေနဲ့လှူရှားသလိုရန်ကုန်ဆရာနာရှင်စန့်ကျင်ရေးအင်အားစုမှလည်းပူးပေါင်းပါဝင်ထားပါတယ်။ကိုရရန်ကတော့သူ့ရွေးချယ်မှုအတွက်နောင်နာမရသလိုအာနာရှင်ပြုတ်ကျတဲ့အထိဆက်လက်ပါဝင်သွားမယ်လို့သူကပြက်ပြက်သားသားဆိုပါတယ်။2021ဆရာနာသိမ်းမှုကြောင့်လူငယ်တွေရဲ့နိုင်ငံရေးအပေါ်စိတ်ပါဝင်စားမှုတွေနဲ့နိုင်ငံရေးအသိအမြင်နိုင်ငံရေးရည်ချင်ဟာမြင့်တက်လာတယ်လို့နိုင်ငံရေးလှစ်လာသူတွေကပြောဆိုကြပါတယ်။ကျောင်းသားလူငယ်တွေအများအပြားဆရာနာရှင်စန့်ကျင်ရေးမှာနီလန်းမျိုးစုံနဲ့ပါဝင်လာခဲ့ကြပြီးလက်နက်ကင်ပြီးစန့်ကျင်တဲ့လူငယ်တွေရှိသလိုအချို့ကလည်းမြို့ပေါ်တွေမှာကျန်ခဲ့ပြီးမြို့ပြပြောက်ကြားဆန္ဒပြတော်လှန်သူတွေအဖြစ်ဆက်ရှိနေကြပါတယ်။နိုင်ငံအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့ထုတ်ပြန်ချက်တွေအရအာနာသိမ့်မီကတည်းကစစ်ကောင်စီတပ်တွေကြောင့်တည်ဆုံခဲ့ရသူက2200ကျော်ရှိနေပြီးဖမ်းဆီးချုံနှောင်ခံထားသူက15000ကျော်ရှိနေပါတယ်။တည်ရန်ချမှတ်ခံထားသူကတော့စုစုပေါင်း125ဦးရှိနေပြီဖြစ်ပြီးလူငယ်တွေလကထင်ရှားတဲ့နိုင်ငံရေးသမား2ဦးအပါအဝင်4ဦးကိုစစ်ကောင်စီကတည်ရန်ပေးကွပ်မြတ်ခဲ့ပါတယ်။ဒါပေမဲ့လည်းစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်တဲ့နှီးလန့်တွေကမြန်မာပြည်သူလူထုကိုကြောက်ရွံ့သွားအောင်မလုပ်နိုင်တော့ပါဘူး။လူထုဟာသူတို့ရဲ့အနာဂတ်အသက်ကိုလောင်ကျစ်ထပ်ပြီးဆရာနာရှင်စန့်ကျင်ရေးတွေမှာပါဝင်နေကြစေပါ။ဒါ
လုံးနေဆိုတော့လေဘရိုင်းပေးတည်ရင်မရအောင် သိနေအတေရလည်းရှိနေတယ်ဆိုတဲ့အခါကျတော့ဟိုတငယ်ချင်းဆိုတဲ့တငယ်ချင်းတွေနဲ့တာမန် live မှာရှိခဲ့တဲ့အချိန်တုန်းကဆိုတော့တငယ်ချင်းတွေနဲ့ဆိုတဲ့အဆောက်အအုံမျိုးမရှိတော့မိသားစုဆိုတဲ့မိသားစုဆိုတဲ့အဆောက်အအုံမရှိတော့
အသက်21နှစ်အရွယ်မျိုးပြပျောက်ကြားလူငယ်မတ်ချယ်ရီကပြောပြတာပါ။အရင်ကတော့သူကလူငယ်ပြပြလွတ်လွတ်လပ်လပ်နဲ့နေထိုင်ခဲ့ပြီးကိုရီးယားဇလံတွဲတွေကြည့်ရတာသဘောကျတဲ့တာမန်လူငယ်တူပါ။ဆရာနာသိမီနာကိုစစ်တပ်ရဲ့မတရားဖိနှိပ်မှုတွေကိုတွန်းလှန်ခြင်းနဲ့စိတ်တွေကြောင့်မျိုးပြပျောက်ကြားဆန္ဒပြဝရီမှာပါဝင်လာခဲ့သူပါ။ဒီလိုရွေးချယ်နိုင်မှုသူမိသားစုနဲ့နေထိုင်ရာပတ်ဝန်းကျင်ကိုစွန့်ခွာခဲ့ရပါတယ
်။ကျမတို့တို့မှာမိယာချင်းချင်းလေးပေါ့နော်ထောက်ချင်းချင်းလေးမှာနေနေရတဲ့လူလိုပဲဖြစ်သွားတယ်။ဝဲရှင်အတွက်ဝဲမရှင်အဲ့ထောက်လေးမှာပြန်နေဆိုတော့အဲ့လိုပုံစံမျိုးဖြစ်သွားပါတယ်။ခွေကြီးရဲ့အများကြီးဆောင်းဆောင်တာပေါ့ public area လိုနေရာမျိုးတွေမှာမတွားရဲတော့ဘူးမလာရဲတော့ဘူး။နေရတဲ့ lifestyle တွေကလည်းတော်တော်ပြောင်းသွားပါတယ
်။မြို့ပြပျောက်ကြားလူငယ်တွေဟာမြို့ပေါ်တွေမှာနေထိုင်ရပတ်ဝန်းကျင်ကမတိအောင်လှုပ်ဝက်စွာနေထိုင်ရတာကြောင့်သူတို့ရဲ့လူငယ်ဘဝဖြစ်တည်မှုတွေပျောက်ဆုံးနေကြရတယ်လို့လူငယ်တွေကဒုအတန်ကိုပြောပြကြပါတယ်။မျိုးပြပျောက်ကြားဆန္ဒပြလူငယ်အင်အားစုတစ်ခုဖြစ်တဲ့လူငယ်များသမဂ္ဂအဖွဲ့ဥက္ကဋ္ဌကိုစောထက်ကတော
့ကျွန်တော်လူကားကြောက်ဖြစ်ပြီးရောပါနော်လူကားပြီးပြီးရောကျွန်တော်နေဦးမြတ်ရဲ့အချင်းကိုခိုးချောက်ခိုးနေပါနော်ကျွန်တော်ဒီနိုင်ငံမှာမွေးပြီးတော့နိုင်ငံမှာချင်းပြေခတ်ပြီးရောပါငယ်ငယ်လားကြောက်ဖြစ်နေပြီးရောမှကျွန်တော်ရဲ့လုံလတ်စွာနေခိုင်ခွင့်မရှိရဘူးနော်အဲ့ဒါကျွန်တော်ပဲတကယ်တူပြောပါ။အားလုံးကတော့ကျွန်တော်တို့ကဘာပြမမရှိပဲနဲ့ကိုယ့်ကိုယ်ကိုရာဇဝင်မှုကိုကျွန်တော်ထားနေပြရအောင်လို့ကျွန်တော်ဒီလိုဘဝနဲ့နေရာကျွန်တော်တကယ်တော့ပြန်တယ
်ဒီလိုအနေနဲ့များတဲ့အခြေအနေတွေကြားမှာမြို့ပေါ်ဆန္ဒပြဝဲတွေကိုဘာကြောင့်ဆက်လက်လုပ်ကင်နေရလဲဆိုတာကိုစောထက်ကအခုလိုရှင်းပြပါဗျ
။တပတ်ကကမကနေပြီးတော့ဒီနိုင်ငံတိုင်းနဲ့အစိုးရကိုဒီမဲ့ပြဖို့ဆိုရင်တမောက်လောက်ကျက်ဒီကျူရင်ကိုပြောရပါအောင်နော်။တရားဝင်မှုကိုအရင်ကြည့်ပါရဲ။အဲ့ဒုတိယကချက်ပေါ့နော်။ဒါဒီဖက်သူကိုပြောရင်နိုင်ပြီးဟိုပိုင်ဆိုးဆိုတာပို့ဆုံးနိုင်မှုကြည့်ပါရဲ။အဲ့တော့အခုဂျာပက်စကရနေပြီးတော့ကျွန်တော်နိုင်ငံကိုအုပ်စုနေရာဟာသူကအရားဝင်အရားဝင်မှုတော့မရှိပါဘူး။ဒါမှကျွန်တော်ငယ်ကမြေပြင်အမဘိတ်မိုင်းနေတဲ့သူငယ်ကတော့အုပ်ချုပ်ခွင့်မရခဲ့ဘူး။ဒီနိုင်ငံကိုပြောနေတဲ့အုပ်ချုပ်မှုကိုကျွန်တော်ငယ်လက်မခံခဲ့ဆိုရဟောက်ကျွန်တော်ကဘာအနဲ့ညောင်ချောင်းချပြနေဘူးလို့ဝက်ကန်လို့ကျွန်တော်ခင်မိမိပါခင်ဗျ။ဒုတိယအချက်ငယ်လည်းတော့ပြည်သူလူထုငယ်နဲ့ကျွန်တော်ဒီကောင်းတဲ့ရေးကိုဆက်ပြီးတော့ရှိနေဖို့ဝိမအေးဝါစီဖို့ထုတ်ဆောင်ဖို့အမြဲအစဉ်အမြန်လိုအပ်ပါလေ။ကျွန်တော်တို့ရနှိုးဆယ်ပါပဲပေါ့နော်ပြင်လို့ရောဒီဟာပြင်ပြီးပါဖို့ကျွန်တော်ကကျင်းပြလို့နေရမှာပေါ့
လူငယ်တော်လှန်ရေးသမားတွေဟာစစ်တပ်ရဲ့ဖမ်းဆီးခံရမှာကိုစိုးရင်စိတ်တွေရှိနေကြပါမယ်သူတို့ရဲ့အသက်ကိုလောင်ကျွထက်ပြီးဆရာနာရှင်စန့်ကျင်ရေးတွေကိုဆက်လက်လုပ်ကိုင်နေကြဆဲဖြစ်ပါတယ
်ကျွန်တော်ပြောနေပြမရှိတဲ့စကားလေးတစ်ခုရှိရပေါ့နော်အားကျွန်တော်ဒီမိုကရေစီကိုကြိုက်ရဆိုရင်ကျင်းငတ်ခံမှာကြောက်ငင်လို့မရဘူးပေါ့ဒီဟာကိုကျွန်တော်မှုနေရောပေါ့နော်ကျွန်တော်တို့ရဲ့နှုတ်ဆရာရှိတဲ့အမှုပဲစီကိုရှုတူပြီးတော့ဥပ္ပိပြောပဲကျွန်တော်မကြမယ်ဆိုတော့စိတ်ပိုင်းကိုဖြတ်ထားရပါတော့နော
်မြို့ပြပျောက်ကြားလူငယ်မတ်ချယ်ရီကတော့
ညီမတို့အလိုလိုကြီးနေရမှာညီမတို့အရင်ဆုံးတော်လန်ရတာတုံးလန်ရတာကိုကိုကိုပဲကိုရဲ့ကြောက်စိတ်ကိုကိုရဲ့တုံးလန်ရတာဖြစ်တဲ့အတွက်ကြောင့်ဒီကြောက်စိတ်မရှိလို့ဒီလမ်းပေါ်ဟိုရှောက်နေရဒါပေမဲ့မကြောက်ဘူးလို့ဆိုကြတယ်ဒါပေမဲ့အဖမ်းခံရလို့နှိမ့်ဆက်ခံရမှာတဲ့ညီမတို့လုံးလုံးလန်လန်နဲ့မရှိနိုင်ပါဘူးလလလနဲ့ပြောခွင့်မရှိပါဆိုခွင့်မရှိပါနေထိုင်ခွင့်မရှိပါဒီ factory ဆိုရက်နော် legitimate democracy မရတော့မှကြောက်တဲ့စိတ်ကပိုရှိနေရဆိုတဲ့အကြောင်းစီကျော်ကြီးမှာတိတ်တက်ခံလိုက်ရတယ်ဒီမှာအနေနဲ့မကြောက်တော့ဘူးပေါ့နော်အလိုမျိုးဖြစ်နေပါတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေနပ်မယ်လို့ဒိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီဆောင်မှာလုံခြုံရေးအခြေအနေတွေကြောင့်နာမည်တချို့နဲ့အတန်တချို့ကိုပြောင်းလဲထားပါတယ်။ဒိုးတန်တန်လွင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud, YouTube, iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုအလှရှင်တွေကပတ်မှုကူညီထားပြီးFrontier မြန်မာနဲ့ Foundation Hero Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးအတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ကလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကို ချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပ
ါ။ VUE American တန်ရဲ2022ခုနှစ်စက်တင်ဘာ25ရက်တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်တုံ့လွန်ပေးနေပါတယ်။အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့အချိန်ကြောင်းလာပါပြီ။မကြာခင်မှာအပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့တပတ်အတွင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုထုတ်လွှင့်တင်ဆက်ပေးပါမယ်။အခုအရင်ဆုံးတော့ဒီမိုကရေစီနဲ့လူအခွင့်အရေးခေတ်ပြိုင်ကဘာကိုတင်ဆက်ပေးပါမယ်။အီရန်သမ္မတအီဗရာဟင်ရိုင်စီက CNN သတင်းစာဆရာမခရစ်စတီအမာပိုနဲ့အင်တာဗျူးလုပ်ဖို့သဘောတူပြီးကမှသတင်းစာဆရာမကိုခေါင်းစည်းပဝါစီထားဖို့တောင်းဆိုတဲ့အတွက်အင်တာဗျူးဟာပြတ်သွားခဲ့ပါတယ်။အစ္စလမ်ဘာသာနဲ့အညီအမျိုးသမီးတွေကဝစ်စားစင်ရင်ဖို့သတ်မှတ်ချက်တွေကိုလက်ရှိအီရန်သမ္မတတက်လာတဲ့အခါတိုးပြီးတော့ပြဋ္ဌာန်းခဲ့ပါတယ်။ဘာသာရေးဖြစ်စေအမျိုးသားယဉ်ကျေးမှုဖြစ်စေအကြောင်းပြပြီးအမျိုးသမီးတွေရဲ့ဝစ်စားစင်ရင်ပြုမှုပြောဆိုဖို့အပေါ်အာဏာကျင့်သုံးထိန်းချုပ်အရေးယူသင့်ပါသလား။အမျိုးသမီးအခွင့်အရေးတက်ချွာလှုပ်ရှားသူဒေါ်မေဇဘယ်ဖြူနဲ့ဦးတင်မောင်တန်းကဆွေးနွေးပြီးတင်ဆက်ထားပါတယ်ခင်ဗျာ
။ဒီလိုနိုင်ငံမှာကိုကျင့်သိက္ခာပိုင်ဆိုင်ရာပလိတ်တပ်ဖွဲ့ရှိပါတယ်။တရားဥပဒေအရအစ္စလာမ်အမျိုးသမီးတွေဟာခေါင်းစီးစီးရပါတယ်။လုံခြုံအောင်မစီးဘူးဆိုလို့ရှိရင်ရဲကသူတို့ဖမ်းဆီးနိုင်ပါတယ်။အဲ့ဒီလိုဖမ်းဆီးပြီးအပြစ်ရှိတယ်လို့တွေ့ရှိလို့ရှိရင်ကျိန်တန်60ဒါမှမဟုတ်လို့ရှိရင်ကျွန်တော်တို့ထောင်ဒဏ်ရပ်ပေါင်း60ပြစ်ဒဏ်ချမှတ်ခံနိုင်ပါတယ်စက်တင်ဘာလ23ရက်နေ့မှာအသက်23နှစ်အရွယ်ရှိတဲ့ Miss Emily လို့အမည်ရတဲ့အမျိုးသမီးတယောက်ကိုအထူးရဲကဖမ်းဆီးပါတယ်ပြစ်မှုကတော့ခေါင်းစီးတဲ့အခါမှာလုံးလုံးချုံချုံမရှိပဲစပယ်စတွေကျွန်တော်တို့ပေါ်နေတဲ့အတွက်ကြောင့်ဖြစ်ပါတယ် Miss Emily ရဲ့အချင်းစကားကိုရောက်သွားတဲ့အခါမှာတော့တတိလက်တော့ခဲ့ပါတယ်နောက်သုံးရက်ကြာမှာဆေးရုံမှာပြန်လွန်တော့ခဲ့ပါတယ်သူမကိုနံပါတ်တုတ်နဲ့မရိုက်ပါဘူးကားနဲ့လည်းခေါင်းကိုမဆောင်ခဲ့ပါဘူးလို့ဆွဆွဲချက်တွေကိုရဲကမြစ်ဆုပ်ခဲ့ပါတယ်ဒီပတ်အစည်းအဝေးမှာဆွေးနွေးမယ့်အကြောင်းအရာကတော့ moral policing လို့အင်္ဂလိပ်လိုပြောတဲ့အာဏာပိုင်တွေကသူတို့ရဲ့ကိုချင်းတိတ်ခါဆိုင်ရာအယူအဆအတိုင်းရင်ကျိမှုအတိုင်းလူတွေအပေါ်မှာစောင့်ကြည့်ကြည့်ကြတဲ့အကြောင်းဖြစ်ပါတယ်ကျွန်တော်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူကတော့အမျိုးသမီးခွင့်ရလှူရှားသူမတ်မေဇဘယ်ဖြူဖြစ်ပါတယ်ဟုတ်ကဲ့ဆရာမဆရာမလည်းအီရန်နိုင်ငံမှာဖြစ်တဲ့ဗတင်းလေးဖတ်ပြီးဖြစ်မှာပါအဲ့ဒီဖြစ်ရကြောင်းတော့ပဲအီရန်မှာဆန္ဒပြတာတွေအကြီးကျယ်ဖြစ်နေပါတယ်ဘောလုံးစက်မှာတော့ဆိုတော့ဒီတင်းလေးကိုဖတ်ရတဲ့ခါမှာဆရာစိတ်ထဲမှာဘလို့များဖြစ်မိပါလဲ။
ဒီတင်းကိုဖတ်ရတဲ့ခါမှာကျမကတော့ဟိုဝမ်းနေတာပေါ့နော်စိတ်မကောင်းဖြစ်တာပေါ့အဓိကတော့ဘာကြောင့်လဲဆိုတော့ကျမတို့ကအခုက27ရာစုမှာအသက်ရှင်နေထိုင်ကြတာပေါ့နော်ဤပညာတွေရောအများကြီးပဲတိုးတက်ဖြစ်မိလာပြီးတော့ဒီလူ့ခွင့်ရေးတို့ဒီမိုကရေစီတို့အစရှိရဲ့ဒီစံနှုန်းတွေကိုကဘာကြီးကပို့ပြီးတော့ဟိုတန်ဖိုးထားလေးစားလိုက်နာလာတဲ့ခက်အခါတမရမာတောင်မှဒီလိုမျိုးအကျန်းဖက်မှုတွေနဲ့ဒီလိုအဖြစ်ပြက်တွေကရှိတုံးပဲဆိုတာတော်တော်လေးပဲဟိုစိတ်ပြက်ခွန်းနေစရာကောင်းပါတယ်ဆရာ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကတော့ဒီသတင်းလေးဖတ်ပြီးတဲ့အခါကျတော့ကျွန်တော်ကဟိုမြန်မာဆိုရှယ်တက်လမ်းစဉ်ခက်မှာเนาะကျွန်တော်တို့မျိုးသမီးတွေစင်ရင်ထုံးဖက်မှုနဲ့ပတ်သက်ပြီးကျွန်တော်တို့မီဒီယာမှာဆန်ဆာအဖြတ်ခံတာသွားတရားမိတယ်ဒါနဲ့ဆက်နွယ်ပြီးတော့အခုချိန်မှာလေเนาะအဲ့ဒီမဆလာခင်ဘဝအခြေအနေမျိုးတွေကိုကျွန်တော်တို့ပြန်သွားနေတာကိုတွေ့ရတယ်။တစ်ချိန်တည်းမှာလည်းအမျိုးဘာသာသာသနာပေါ်မှာအခြေခံတဲ့လှုပ်ရှားမှုတွေအီရန်နိုင်ငံမှာလိုပဲဘာသာရေးအကြောင်းပြုပြီးလှုပ်ရှားလာတဲ့ဟာမျိုးတွေဖြစ်လာမလားဆိုတော့လက္ခဏာတွေကိုလည်းတွေ့လာရတယ်ပေါ့နော်။ဆိုတော့ဒီအာနာပိုင်ဒီရဲ့အယူဆရအများပြည်သူကလိုက်နာရမယ်ဆိုတော့ပြဋ္ဌာန်းချက်မျိုးပေါ့။နော်သူရဲ့ကိုကျင်းသက်ခါယူဆပဲဖြစ်စေယဉ်ကျေးမှုအမြင်အယူဆပဲဖြစ်စေအာနာကျင့်သုံးပြီးတော့ချမှတ်တင်တယ်လို့ဆရာမထင်ပါလား
ဒါကတော့ဆရာအဲဒီတိုက်ရိုက်တိုးတိုးတုတ်တုတ်ပဲဖြစ်ရမယ်ဆိုတော့ဒါဟာလုံးဝလူတယောက်ရဲ့ဘဝပေါ့နော်လူတယောက်ရဲ့ရွေးချယ်မှုလူတယောက်ရဲ့ဝစားစင်ရမှုနဲ့သူဟာဘယ်သူဘဝအနေနဲ့သူ့ကိုယ်သူဖော်ပြပြီးတော့နေထိုင်မယ်ဆိုတာဟာသူ့ရဲ့ private life ပေါ့နော်ဒါဟာသူ့ရဲ့တတိပုဂ္ဂလဘဝသာလည်းဖြစ်တယ် အဲ့ဒီအတွက်ကြောင့်နိုင်ငံတော်အပါအဝင်ပေါ့နော်ဘယ်လိုမျိုးအစိုးရအာဏာပိုင်ကမှဘာအကြောင်းပြချက်နဲ့မှဒီလူတဦးရဲ့ private life ကိုဥပဒေနဲ့တော့၎င်းဟိုအာဏာအာချက်နဲ့တော့၎င်းပေါ့နော်အတင်းအကျပ်ဖန်တီးလို့ကန့်သတ်လို့မရဘူးအဲ့အဲ့အဲ့ဒါမျိုးလုပ်ယူလို့မရဘူးလို့ကျွန်မကတော့ဖြေချင်တာပေါ့နော်အဲ့တော့ဒါတွေကလည်းတကယ်တမ်းမှပြောပြောမယ်ဆိုရင်ကျွန်မတို့ကဟိုပဒေသရစ်စနစ်ပါပဒေသရစ်စနစ်နဲ့အများအပြည့်တော့ဒီတပ်ဦးဆန်ပိုင်အာနာရှင်စနစ်ရဲ့အတွေးခေါ်ယူဆဂရေကနေအဲ့လိုမျိုးဟိုလာပါတယ်ပေါ့နော်အထူးသဖြင့်အဲ့လိုမျိုးဟာတွေဆွဆွဝါတွေ့ရတာတော့အဲ့ဒီတပါတီအာနာရှင်စနစ်ပေါ့နော်အဲ့ဒီလိုမျိုးတသွေးတသံတမိတ်နဲ့အုပ်ချုပ်ခြင်းနဲ့နိုင်ငံတွေမှာဒီမိုကရေစီစနစ်မထွန်းကားတဲ့နိုင်ငံတွေမှာလူခွေရေးတို့ဘာတို့ကိုလေးစားလိုက်နာမှုမရှိတဲ့အဲ့နေရာတွေမှာတော့ဒါတွေဟာအခုထိလည်းပဲပေါ့နော်ဟိုခစ်စားနေတဲ့အတွေးခေါ်ယူဆဖြစ်နေပါတယ်ပေါ့နော်အဲ့တော့ကျမတို့ကဒီရိုးရရင်ကျေးမှုလို့ပြောတဲ့ခါကျရင်အဲ့ဒါက nationalism ပေါ့အမျိုးသားရေးဝါဒနဲ့ရန်ကိုဆက်ဆက်နေတယ်။အဲ့တော့လူတွေဟာဒီအဲဘယ်လိုပြောမလဲလူတွေကိုသွေးစုအောင်သွေးပူအောင်ဒါမှမဟုတ်ရင်အကြမ်းဖက်ချင်လာအောင်လှုပ်ဆော်ပေးလို့အကောင်းဆုံးဟာအမျိုးသားရေးဝါဒပဲလို့ကျမချင်တယ်။အဲ့တော့ဒီအမျိုးသားရေးဝါဒလို့ပြောတဲ့ခါမှာလည်းအဲ့ဒီအမျိုးသားရေးဝါဒဟာအမြဲတမ်းပဲနော်အမျိုးသမီးတွေရဲ့ခန္ဓာကိုယ်အမျိုးသမီးတွေရဲ့ဝတ်စားဆင်ရင်မှုကိုရှေ့တန်းတင်တဲ့ရိုးရရင်ကျေးမှုတွေနဲ့အမြဲတမ်းချိတ်ထားလေးရှိပေါ့နော်အဲ့တော့ဒါဟာရှင်းရှင်းပြောမယ်ဆိုရင်ဟိုဘယ်လိုပြောမလဲအမျိုးသားရေးဝါဒဆိုပြီးတော့ဝါဒမိုင်းတိုက်ပြီးတော့လူတွေကိုအမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေကိုအဲဒီတက်တက်ပေါ့နော်ဟိုကဘာယူတာပဲတော့ပြောရမယ်ဆိုတော့အမျိုးသမီးတွေရဲ့ဘဝအမျိုးသမီးတွေရဲ့ခန္ဓာကိုယ်ကိုထိန်းချုပ်ဖို့စူးစမ်းခြင်းတသက်ပဲဖြစ်တယ်။အဲ့တော့ကျမနားလေတဲ့ဥပဒေဆိုတာ
ဟိုတော့အဲ့ဒါနဲ့ဆက်နွယ်ပြီးတော့ပေါ့နော်ဆရာမခုနဆရာမဒီအမျိုးသမီးတွေခန္ဓာကိုယ်အကြောင်းပြောတဲ့အခါကျတော့မကြသေးခင်ကဆိုလို့ရှိရင်ကျွန်တော်တို့အင်တာနက်ဆက်တီလေးလို့ပြောလို့ရပါတယ်နော်တင်စာဝင်းကြော်နဲ့နတ်မွေဆန်ကိုမဖွဲ့မရအင်တာနက်ဆာမျက်နှာတွေမှာမိမိကိုယ်ကိုပေါ်ပြတဲ့အတွက်ကြောင့်ဆိုတဲ့အကြောင်းပြချက်နဲ့နော်စစ်ကောင်စီကအရေးယူလိုက်ပါစီပါတယ်ဆိုတော့အမျိုးသမီးအခွင့်အရေးတောင်းကပြောရင်ဆရာမဘယ်လိုပြောမလဲ
ကျမလည်းခုလေးတည်းပဲအဲ့ကိစ္စပြောမလို့ပဲပေါ့နော်ဘာဖြစ်လို့လဲဆိုတော့ဥပဒေဆိုတာအဲဒီလူတူအကျောက်ကပဲဖြစ်ဖြစ်ပေါ့နော်အခွင့်အရေးအနေနဲ့ပဲဖြစ်ဖြစ်တခြားသောသူတွေကိုသူတို့ရဲ့ပြုမှုလှုပ်ဆောင်ချက်တွေဟာတခြားသူတွေရဲ့အခွင့်အရေးတခြားသူတွေအပေါ်မှာထိခိုက်မျက်နှာစေမှုမရှိအောင်အကာအကွယ်ပေးတဲ့စနစ်ကိုကျမတို့ကဥပဒေအနေနဲ့သတ်မှတ်တာပြဋ္ဌာန်းတာဟာဒါပေမဲ့အခုကကျမတို့ကဒီအာနာရှိတဲ့သူတွေကဥပဒေကိုတလွဲသုံးပြီးတော့လူတွေရဲ့အဲတတိပုဂ္ဂလဘဝတွေကိုစွတ်ဖက်ပြီးတော့လွှမ်းမိုးချုပ်ကိုင်ဖို့အတွက်စ조사တယ်ဒီလိုမျိုးမတရားသဖြင့်ရှိတဲ့ဥပဒေတွေနဲ့ကျမတို့ကအပြစ်ပေးအရေးယူဖို့စ조사တယ်ဆိုတာဒါပုပ္ပွက်လင်းလင်းပါပဲဒါအာနာရှင်အဲဇိုက်ပါပဲပေါ့နော်အဲ့တော့ပြောရမယ်ဆိုရင်အဲဒီလူတစ်ယောက်ဟာသူ့ရဲ့ရွေးချယ်မှုနဲ့သူ့ရဲ့အဲဘဝမှာသူရဲ့အသက်မွေးဝမ်းကြောင်းပေါ့နော်ဟိုသူကဒါကိုသူ့ရဲ့ professional အသက်မွေးဝမ်းကြောင်းအနေနဲ့သူရွေးချယ်ထားတဲ့အလုပ်ကိုင်းနဲ့ပတ်သက်ပြီးတော့မှအဲသူလိုအပ်တဲ့အဲဘယ်လိုပြောမလဲသူ့ရဲ့လိုအပ်ချက်နဲ့သူ့ရဲ့လိုအပ်မှုအခြေအနေတိုင်းသူဟာအဲသူ့ဖာသာသူ့ဘဝကိုထိန်းချောင်းနေတာဖြစ်တယ်ဒါကိုကျမတို့ကအဥပဒေနဲ့အပြစ်ပေးအရေးယူတယ်ဆိုတာကောဒါလုံးဝအဓိပ္ပာယ်မရှိတဲ့အဲ့ဘယ်လိုပြောမလဲကိစ္စပဲပေါ့နော်နောက်ပြီးပြောရမယ်ဆိုရင်ဒီအမျိုးသမီးတွေဟာတို့အဲ့လိုမျိုးဟိုနေထိုင်ဝတ်စားပြီးတော့တို့ဒီလိုမျိုးအလုပ်လုပ်တယ်ဆိုတာကရောအများပြည်သူကိုထိခိုက်နစ်နာရလောက်တဲ့အဲ့ကိစ္စဘာရှိတယ်လဲပေါ့နော်ပြောရမယ်ဆိုတော့ဆရာရောင်းဝဲသူရှိလို့ရောင်းရောင်းတာရောင်းတဲ့သူရှိရပဲပေါ့နော်အဲ့တော့ရောင်းသူမှအပြစ်ရှိရင်ဝဲသူမှလည်းအပြစ်ရှိရမှာပဲလေပေါ့နော်အဲ့တော့ဆိုလိုချင်တာကကျမတို့ဟာဒီဟာကပြောမယ်ဆိုရင်သူ့ရဲ့ကိုပိုင်တတိပုဂ္ဂလအခွင့်အရေးတာလည်းဖြစ်တယ်။အဲ့ဒီအတွက်ဒါကိုဥပဒေနဲ့အရေးယူတာတားမြစ်ဖို့စ조사တာဟာဒါဟာမလျော်ကန်တဲ့အပြုတ်မှုပဲ။ဒါဟာလူအခွင့်အရေးချိုးဖောက်မှုလို့ပဲကျမတို့ကသတ်မှတ်ရမှာဖြစ်ပါတယ်
။အဲတခါတလေကြတော့ဆရာမဒီနိုင်ငံတော်ဆိုတဲ့အစိုးရတည်းမကားတော့ဘူးပေါ့နော်။စောစောကစစ်ကောင်စီကဖမ်းလိုက်တဲ့တယောက်ဖြစ်တဲ့နတ်မွေဆန်ဆိုဆရာဝန်ပေါ့နော်ဒေါက်တာနတ်မွေဆန်ပေါ့။ဆိုသူဆိုလို့ရှိရင်စစ်ကောင်စီကနေမှနော်ဆောင်ဝင်ဖြစ်နေလောက်ကైဆောင်ရွက်ခွင့် license ကိုထုတ်မပေးပဲတင်ထားခဲ့တာလေလုံးဝတဲ့၃နှစ်နှစ်ကောင်ကလောက်ကလေးဖြစ်ခဲ့ဘူးပါလေဆိုတော့တစ်ဖက်မှာလည်း professional standard လို့ပြောတယ်ပညာတယ်ဘိုင်းဆိုင်ရာစံနှုန်းတွေရှိတယ်ပေါ့နော် တစ်ဖက်မှာလည်းဆရာမခုနပြောနေတဲ့အမျိုးသမီးသူရဲ့မိမိခန္ဓာကိုယ်မိမိပိုင်ဆိုင်ခွင့်ပြီးအမျိုးသမီးရဲ့အခွင့်အရေးသဘောတည်းရှိတယ်ဘလို့ချိန်တာသင်မယ်လို့ဆရာမထင်တယ
်ဟုတ်ကဲ့ဆရာဟုတ်အဲ့တော့ကျမတို့တွေဒီဒေါက်တာနန်းမွေဆရာမမဟုတ်ပါဘူးเนาะတကယ်တော့ဆရာဝန်နေအနုပညာအာဒီအနုပညာရှင်ဆရာဝန်နေအများကြီးပဲကျမတို့နိုင်ငံမှာလက်ချိုးတော်ရှိလို့မရနိုင်အောင်ရှိပါတယ်အစိုးရတွေရုပ်ရှင်မင်းသားမင်းသမီးတွေပေါ့เนาะအာဒီဟိုတရုတ်ဆောင် model တွေအစရှိသဖြင့်ပေါ့အဲ့တော့သူတို့ဟာသူတို့ရွေးချယ်တဲ့ professional ပေါ့เนาะကျမကဒေါက်တာနန်းမွေဆန်ဘက်ကနေဟိုရှိတယ်လိုက်ပြီးပြောတာမဟုတ်ဘောเนาะသူကဟိုဒီလူနာတွေကိုဆေးကုတဲ့ဆေးရုံပေါ်မှာအဲ့လိုလာပြီးဝတ်စားနေရမှာမဟုတ်တာเนาะသူရွေးချယ်ထားတဲ့ professional က तू က sexy model ကိုအဲ့တော့သူ့ရဲ့ထံမွေဝမ်းကြောင်းမှုနဲ့ကိုက်ညီတဲ့အဒီအဝတ်စားစီရင်မှုကို तू ရွေးချယ်တာဒါဒီသူ့ရဲ့အခွင့်အရေးပဲလို့ကျမကတော့ယူဆတယ်ပေါ့เนาะ तू မဟုတ်ပါဘူးကျမတို့တခြားဆရာဝန်လူပညာရှင်တွေဆိုရင်လဲစင်ပေါ်မှာသူတို့ကြိုက်တယ်လို့ဟိုသူတို့နှစ်သက်တယ်လို့ဝတ်စားစီရင်တာပဲလीเนาะအဲ့တော့ဒါသူ့ကိုမှကျမတို့ကထူးပြီးတော့မှဟိုအပြစ်ပေးစရာဥပဒေနဲ့အရေးယူစရာတော့မလိုဘူးလို့ကျမကတော့အဲ့လိုမျိုးဘယ်လိုပြောရမလဲ defense လုပ်ချင်တာပဲပေါ့လေ
ဟုတ်ကဲ့ဟိုအငင်းပွားစရာလေးတွေကတော့အမျိုးမျိုးရှိတာပေါ့နော်နောက်ဆုံးမင်းကုန်းပေါ့နော်ဆရာမလေးနော်နိုင်ငံရေးဆုံးဖြတ်ချက်တွေကိုချရတဲ့သူတွေအနေနဲ့တစ်ဖက်မှာလည်းလူခွင့်ရေးကိုလေးစားရမယ့်စံနှုန်းတွေကိုရှိတယ်တစ်ဖက်မှာလည်းနော်လူတွေအများကြီးကလက်ခံထားကြတဲ့အမျိုးသားယဉ်ကျေးမှုဆိုင်ရာစံနှုန်းတွေကိုလက်ခံမှလည်းရှိတယ်။အဲ့တော့ဒီနိုင်ငံရေးဆုံးဖြတ်တဲ့သူတွေကိုဥပဒေတွေမူဝါဒတွေကိုချမှတ်တဲ့အခါမှာဘလို့ဆောင်ရွက်တင်တယ်လို့ဆရာမအကြံပေးချက်ပါတယ
်။ဟုတ်ကဲ့ဆရာ။အမျိုးသားယဉ်ကျေးမှုပါဆိုနေမှာနော်။အဲ့ဒီအမျိုးသားယဉ်ကျေးမှုကဘာလို့အမျိုးသမီးတွေရဲ့ဘဝကိုပဲအမြဲတမ်းလိုက်ပြီးတော့ကန့်သက်ပိတ်ပင်ချုပ်ချယ်ခြင်းနေတာလဲဆိုတာကိုကျမတို့ကလည်းနားမလည်တာပါပေါ့။အဲ့တော့တကယ်တမ်းမှာဒီစီတော်ပေါ့ဒီအမျိုးသမီးများပေါ့နီနိုးစုံနဲ့ခွဲခြားဆက်ဆံမှုပပရည်သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အချိန်မှာကျမတို့နိုင်ငံလည်းပါပါတယ်ပေါ့နော်စီတော်သဘောတူစာချုပ်တဲ့အချိန်မှာရှိတဲ့ဒီအခန်း1เนาะ article 1မှာအတိအကျဖော်ညွှန်းထားပါတယ်အမျိုးသမီးတွေကိုခွဲခြားဆက်ဆံရာရောက်တဲ့တလိထုံတန်းစင်လာတွေယဉ်ကျေးမှုတွေဘာသာရေးနဲ့ပတ်သက်ပြီးတော့မှကျမတို့စင့်သုံးမှုတွေအားလုံးကိုအစိုးရတွေကနော်ဒါဥပဒေနဲ့တားမြစ်ပေးဖို့ဖယ်ရှားပေးဖို့အဲ့ဒီလိုမျိုးရိုးရတလေယဉ်ကျေးမှုတွေဘာသာရေးထုံးတမ်းစင်လာတွေကိုအသုံးပြုပြီးတော့မှအကျန်းဖက်တာတွေကနေလည်းအကာအကွယ်ပေးဖို့တာဝန်ရှိတယ်လို့အတိအလင်းဖော်ပြထားပါတယ်ဆရာအမျိုးသားယဉ်ကျေးမှုဆိုတာကိုအကျောင်းပြုပြီးတော့အမျိုးသမီးတွေရဲ့ဝတ်စားစီရင်မှုကိုပဲဖြစ်ဖြစ်เนาะဟိုဒီအမျိုးသမီးတွေရဲ့အသက်မွေးဝမ်းကြောင်းမှုနဲ့ဆိုင်တဲ့တို့ရဲ့ဘဝရွေးချယ်မှုတွေကိုကျမတို့ကစုဖက်ဖို့စူးစမ်းတာအကျန်းဖက်ဖို့စူးစမ်းတာဟာဒါဟာအမျိုးသားယဉ်ကျေးမှုကိုကာကွယ်စောင့်ရှောက်နေတာမဟုတ်ပါဘူး။ဒါဟာအမျိုးသမီးတွေပေါ်ကြမ်းဖက်မှုတာလည်းဖြစ်ပါတယ်။အဲ့တော့ကျမတို့ဟာအမျိုးသားယဉ်ကျေးမှုကိုခေါင်းစဉ်တက်ပြီးတော့မှာပေါ့နော်။အမျိုးသမီးတွေရဲ့နေစဉ်ဘဝကိုချဲလဲပြီးတော့ထိန်းချုပ်ဖို့စူးစမ်းနေတာကပဲအစိုးရနဲ့မူဝါဒချက်မှတ်သူတွေရဲ့အလုပ်မဟုတ်ဘူးဆိုတာလေးကိုပဲကျမကအနှစ်ချုပ်ပြောချင်ပါတယ်ဆရာ
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆရာမကြီး
။ကျေးဇူးပါဆရာ။ဟုတ်။
ဟုတ်ကဲ့အခုတွင်တွင်တင်ပြသွားခဲ့တဲ့သူကတော့အမျိုးသမီးခွင့်ရတဲ့ကြွလောက်ရှာလူဒေါ်မစ်ဘယ်ဂျူဖြစ်ပါလေကျွန်တော်တို့အောင်မှာ
ဥတီမောင်တန်းစီစဉ်တင်ဆက်တဲ့ဒီမိုကရေစီလူခွင့်ရနဲ့ခစ်ပြိုင်ကဘာကိုကြားကြရတာပါအခုဆက်လက်ပြီးတော့တနင်္ဂနွေမနေ့တိုင်းတင်ဆက်နေတဲ့ထိတ်တန်းရောက်တပတ်အတွင်းမြန်မာသတင်းတွေကိုမနန်းလောင်နဲ့ကိုစံကျော်တို့ကစူးစီးတင်ဆက်ပေးတာနားဆင်ကြပါခင်ဗျာ
89ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်မိန့်ခွန်းပြောကြားခဲ့တဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကမြန်မာနိုင်ငံအပါအဝင်ကမ္ဘာတဝန်းကလူအခွင့်အရေးချိုးဖောက်မှုအခြေအနေတွေကိုထည့်သွင်းပြောဆိုသွားပါတယ
် To the horrible abuses against pro-democracy activists and ethnic minorities by the military regime in Burma to the increased repression of women and girls
မြန်မာနိုင်ငံမှာဒီမိုကရေစီရေလိုလာတဲ့တက်ကြွလှုပ်ရှားသူတွေတိုင်းရင်းသားလူနည်းစုတွေအပေါ်စစ်အာဏာပိုင်တွေရဲ့ဆိုးဝါးတဲ့ဖိနှိပ်မှုတွေအာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေအမျိုးသမီးနဲ့မိန်းကလေးတွေအပေါ်ဖိနှိပ်မှုတွေတိုးမြင့်လာနေပါတယ်လို့သမ္မတဘိုင်ဒန်ကစက်တင်ဘာ23ရက်နေ့ကုလသမဂ္ဂအထူးညီလာခံမိန့်ခွန်းမှာပြောကြားသွားတာပါနိုင်ငံတကာလူအခွင့်အရေးကြေညာစာတမ်းကို1948ခုနှစ်ကစတင်ပြဋ္ဌာန်းခဲ့ပြီးလူရင်းအခြေခံအခွင့်အရေးတွေတန်းတူရရှိရေးစ조사နေပေမဲ့လို့ဒီကနေ့ဒီအချိန်အထိလွတ်လပ်ခွင့်တွေချိမ့်ချုပ်ခံရရဆဲဖြစ်ကြောင်းသမ္မတကပြောဆိုသွားပါတယ် နိုင်ငံတကာကောင်ဆောင်တွေနဲ့ကုလသမဂ္ဂထွဋ်ထွေးညီလာခံမိန့်ခွန်းမှာမြန်မာနိုင်ငံအရေးထက်သွင်းပြောဆိုကြတဲ့အထက်နိုင်ဂျီးရီးယားသမ္မတကတော့ရွန်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်ခွင့်ရရေးပုတ်ထူးနေကပြောဆိုသွားခဲ့ပါတယ်
မြန်မာနိုင်ငံတွင်းကအပြစ်မဲ့ပြည်သူအများပြားရဲ့အခြေအနေဟာဆိုးရွားတဲ့ဆိုးရွားလာနေပြီးကြောက်မက်ဖွယ်အခြေအနေဖြစ်နေကြောင်းမြန်မာလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တွန်အမ်ဒရူးစ်ကလူ့အခွင့်အရေးကောင်စီကိုစက်တင်ဘာလ22ရက်နေ့မှာတင်ပြခဲ့ပါတယ်လူပေါင်းတသန်း3000လောက်ဟာအိုးအိမ်ဆွန့်ခွာထွက်ပြေးနေရပြီးစစ်တပ်ကလည်းပြာကျတဲ့အထိရွာလုံးကျွတ်မီးရှို့နေပြီးအိမ်ပေါင်း 28,000 ကျော်ပျက်စီးခဲ့ပြီးဖြစ်ကြောင်းလည်းအထူးကိုယ်စားလှယ်ကတင်ပြခဲ့ပါတယ်။မြင်းမြုပ်မိုင်းကြောင့်တေဆုံးဒဏ်ရာရတဲ့အပြစ်မဲ့ပြည်သူအရွယ်တက်ကလည်းတီးတီးတာတာတိုးလာကြောင်းစားနေရိတ်ခါပြဿနာရှိနေပြီးခလေးဘဝအာဟာရမပြည့်ဝမှုလည်းတိုးလာကြောင်းအမျိုးသမီးတွေရဲ့စီးပွားရေးနဲ့လူမှုရေးပိုင်းတိုးတက်မှုလည်းဆုံးရှုံးနေပြီးတသိန်း3000သောရိုဟင်ဂျာတွေလည်းနိုင်ငံတွင်းကပိတ်လောင်ခံနေရတဲ့ဒုက္ခသည်စခန်းတွေမှာနေထိုင်နေရဆဲဖြစ်တယ်လို့လည်းထည့်သွင်းတင်ပြသွားပါတယ်။တရားမဝင်တဲ့ရက်ဆက်တဲ့စစ်ကောင်စီကိုရန်ပုံငွေပန့်ပိုးကုံသွယ်ရေးလက်နက်တွေတရားဝင်မှုဖြစ်လာအောင်ပန့်ပိုးနေကြတဲ့အဖွဲ့ဝင်နိုင်ငံတွေကြောင့်မြန်မာလူထုကြားမှာစိတ်ဆိုးဒေါသထွက်ကြရတယ်လို့လည်းမြန်မာလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Mr. Andrews ကပြောပါတယ်။မြန်မာလူထုကိုနှုတ်အားဖြင့်ပန့်ပိုးကူညီပြီးပြောထားတဲ့အတိုင်းလက်တွေ့မှာပါတဲ့နိုင်ငံတွေကိုလည်းမြန်မာလူထုကစိတ်ပြတ်တယ်လို့လည်းသူကထောက်ပြသွားပါတယ်။ကြီးထွားလာနေတဲ့မြန်မာပြဿနာကိုနိုင်ငံတကာရဲ့တုံ့ပြန်ဆောင်ရွက်မှုတွေကမအောင်မြင်ဘူးလို့လည်းပြောဆိုသွားပါတယ်။စစ်ကောင်စီနဲ့သူ့ရဲ့တပ်ဖွဲ့တွေရဲ့ဗန်ဒါငွေကြီးနဲ့လက်နက်ပြက်လက်စီပြီးတရားဝင်မှုမရရှိစေရတဲ့အတွက်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေဘက်ကပိုပြီးထိထိရောက်ရောက်ခိုင်ခိုင်မာမာဆောင်ရွက်ဖို့လည်းအထူးကိုယ်စားလှယ်ကတိုက်တွန်းသွားပါတယ်။
နစ်စင်ပြုလုပ်တဲ့ကုလသမဂ္ဂထွဋ်ထွေးညီလာခံကနေရွေးချယ်ထားတဲ့ Credential Committee ဝင်တွေကနိုင်ငံကိုစားကုလသံအမတ်ကြီးတွေကိုအတည်ပြုရတာဖြစ်ပြီး2023ခုနှစ်မှာစစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံနဲ့တာလီဘန်တို့ပြန်အုပ်ချုပ်နေတဲ့အာဖဂန်နစ္စတန်နိုင်ငံတွေအတွက်ကိုယ်စားလှယ်တွေကိုမနစ်အစီအဝေးမှာအဆုံးဖြတ်မပေးဘဲရွှေ့ဆိုင်းခဲ့ပါတယ်အဲ့ဒီအချိန်မှာလက်ရှိတာဝန်ယူထားတဲ့မြန်မာနဲ့အာဖဂန်နစ္စတန်သံအမတ်ကြီးတွေကိုပဲဆက်လက်အတည်အမပြုထားခဲ့တာပါNLD အစိုးရကခန့်အပ်ခဲ့တဲ့ကုလသမဂ္ဂဆိုင်ရာမြန်မာတပ်အမတ်ကြီးဦးကျော်မိုးထွန်းကလည်း2023ခုနှစ်ဖေဖော်ဝါရီလမှာအာဏာသိမ်းခဲ့တဲ့စစ်ကောင်စီကိုဆန့်ကျင်ပြီးတော့ NLD အစိုးရကိုပဲကိုးစားပြုဆောင်ရွက်နေတာဖြစ်ပါတယ်။စစ်ကောင်စီကတော့တပ်အမတ်ကြီးဦးကျော်မိုးထွန်းကိုရာထူးကနေထုတ်ပယ်ထားပြီးနိုင်ငံတော်သစ္စာဖောက်မှုနဲ့တရားစွဲထားသလိုသူ့နေရာမှာအစားထိုးခန့်အပ်ဖို့အမေရိကန်ပြည်ထောင်စုဝါရှင်တန်ကမြန်မာစစ်တပ်ရုံးရဲ့စစ်တပ်မှုဘုံမူကြီးအောင်သူရိန်ကိုမနစ်ကရေက Credential Committee ကိုတင်သွင်းထားတာဖြစ်ပါတယ်။ဒီနှစ်အတွက်လဲသူ့ကိုပဲဆက်လက်ထားရှိမှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပါတယ်။
ဒီနေ့ကတော့ကျွန်တော်တို့ရခင်ပြတိုင်းကျွန်တော်တို့ကိုယ်စားလှယ်ပေါ့နော် AAP ဖြစ်တယ်။ဖျောက်နိုင်တဲ့ကိုယ်စားလှယ်ပေါ့ဆောင်ရွက်နိုင်မယ့်လိဒါနဲ့ဆောင်ပေးဖြစ်တယ်။ဒါတော့ UN နဲ့ကတော့သူတို့လှုပ်ဆောင်ခြင်းမလှုပ်ဆောင်ခြင်းကတော့သူတို့အပိုင်းမှာဖြစ်ပါတယ်။
2020ပြည့်ရွေးကောက်ပွဲအနံ့ရလွှတ်တော်အမတ်တွေဥဆောင်ဖွဲ့စည်းထားတဲ့ NUG အမျိုးသားညီညွတ်ရေးအစိုးရဖက်ကလည်းကုလသမဂ္ဂဖက်မှတရားဝင်ကိုစားပြုခွင့်ရရေးဥကျော်မိုးထွန်းကိုပဲပြန်လည်ခန့်အပ်ဖို့အပြိုင်တင်တွင်ထားပါတယ်။လက်ရှိမှာမြန်မာကိုယ်စားလှယ်နေရာအတွက် Credential Committee ကဆုံးဖြတ်ဖို့အချိန်ရွှေ့ဆိုင်ထားတာကြောင့်လူ့အခွင့်အရေးကောင်စီ၊ကမ္ဘာ့ကျန်းမာရေးအဖွဲ့အပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ် ILO စတဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေမှာမြန်မာကိုယ်စားလှယ်နေရာလွတ်လပ်နေတဲ့အတွက်ဆုံရှုံနှစ်နာမှုတွေရှိနေတယ်လို့ NUG အစိုးရဘက်ကပြောပါတယ်စစ်ကောင်စီကတော့ကုလသမဂ္ဂဘက်ကကိုယ်စားလှယ်နေရာအတွက်အဆုံးအဖြတ်ပေးပေးမပေးပေးသူတို့ကတော့အစိုးရတရက်အနေနဲ့ကုလသမဂ္ဂကိုယ်စားလှယ်တွေကိုလက်ခံအသေးအမပြုအပြန်အလှန်ပူးပေါင်းဆောင်နေတယ်လို့ပို့ချုပ်စော်မင်းထွန်းကပြောပါတယ်တချိန်တည်းမှာပဲကုလသမဂ္ဂအနေနဲ့မြန်မာနိုင်ငံကိုကိုစားပြုမဲ့အစိုးရအသိမှတ်ပြုရေးဆုံးဖြတ်ချက်ကြားနိုင်မယ်ဆိုရင်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာပိုးပြီးတော့ဆိုးရွားလာမယ်လို့မြန်မာအရေးလှေလာဆောင်ကြည့်သူတွေကတုံ့သက်ထားကြပါတယ်
။စကိုင်းတိုင်းဒီပန်းရင်မြို့နယ်လက်ရက်ကုန်းကျေးဝါကစတင်ကြောင်းတစ်ခုကိုစက်တင်ဘာ16ရက်နေ့လယ်ပိုင်းမှာစစ်ကောင်စီကလေကြောင်းကပစ်ခတ်တိုက်ခိုက်ခဲ့တာကြောင့်ကလေးငယ်တွေအပါအဝင်လူ73ဦးထက်မနည်းသေဆုံးခဲ့ရတဲ့အပေါ်ကုလသမဂ္ဂနဲ့အာဆီယံတို့ကအရေးယူပေးဖို့မြန်မာနိုင်ငံဆိုင်ရာအထူးကောင်စီကတိုက်တွန်းပါတယ်။ကုလသမဂ္ဂနဲ့အာဆီယံတို့ဘက်ကအရေးယူဆောင်ရွက်တာမရှိရင်ဒါဟာကြံရပါမြောက်တယ်လို့ပါသတိပေးပြောဆိုခဲ့ပြီးစစ်ကောင်စီကိုလက်နက်တင်ဖို့ရောင်းချနေရတွေပိတ်ပင်ဖို့နဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုအတိမတ်ပြုဖို့ပါကြေညာချက်ထုတ်တောင်းဆိုခဲ့ပါတယ်။လက်ရက်ကုန်ကြေးဝါကစာတင်ကြောင်းကိုမြန်မာစစ်တပ်ရဲ့ရဟန်းယာဉ်တွေကတိုက်ခိုက်ခဲ့တဲ့လို့ရတဲ့ပတ်သက်ပြီးထုတ်ပြန်ခဲ့တဲ့ကြေညာချက်တွေမှာအထူးအကြံပေးကောင်စီကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။အခုလိုတိုက်ခိုက်တာဟာစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အထိအစီရင်ခံရသူဒါမှမဟုတ်အထက်အမိတ်နာခံရတဲ့အစင်းမြင့်တပ်မှုတွေရဲ့အမိတ်မပါဘဲမဖြစ်နိုင်ဘူးလို့လည်းကြေညာချက်မှာဖော်ပြထားပါတယ် လက်ရကုံကြေးဝါဖြစ်စဉ်နဲ့ပတ်သက်ပြီးအနည်းဆုံးကလေးငယ်12ဦးအပါအဝင်13ဦးသေဆုံးရကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ပြီးအတွင်းရေးမှူးချုပ်ကလည်းဝေဖန်ချုပ်ချခဲ့ပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းတုံးကတော့ကုလသမဂ္ဂပြောဆိုသလိုကလေးငယ်12ဦးသေဆုံးမယ်ဆိုတာမဟုတ်ဘူးလို့ VOA ကိုညှင်းဆန်ပေမဲ့သေဆုံးတဲ့ကလေးငယ်အရေအတွက်အတိအကျကိုတော့ပြောဆိုခြင်းမရှိခဲ့ပါဘူးပြင်းထန်စွာဒဏ်ရာရထားတဲ့ကလေးတချို့ကိုစေကုပေးနေရတယ်လို့ပဲပြောပါတယ်ဆရာနာသိမ့်မိကလေးကလက်နက်မဲ့အရက်သားတွေကိုအစုလိုက်ပြုံလိုက်တက်ဖြတ်မဒိန်ကျင့်မီးရှို့လူရက်စားနေရိတ်ခါစေဝါအထောက်ပံ့တွေဖျက်ဆီးတာနဲ့ဘာသာရေးအဆောက်အဦတွေကိုပစ်ခတ်တာတွေရှိနေတယ်လို့အကြံပေးကောင်စီရဲ့စက်တင်ဘာလ21ရက်နေ့ထုတ်ကြေညာချက်မှာဖော်ပြထားပါတယ
်တပတ်အတွင်းမြန်မာသတင်းတွေကိုစူးစီးတင်ဆက်ထားတာနားဆင်ရအပြီးမှာတော့တပတ်အတွင်းနိုင်ငံတကာသတင်းတွေကိုကြားရမှာပါမအေးတန်တာကျော်ကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
ဒီသတင်းပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေမှာတော့ကုလထွေထွေညီလာခံမှာအဓိကဆွေးနွေးကြတဲ့အကြောင်းအရာတွေနဲ့စာချင်ပါတယ်။ကုလသမဂ္ဂထွေထွေညီလာခံမှာရုရှား-ယူကရိန်းအရေးကိုဆွေးနွေးတော့နျူကလ িয়ার ချိန်းကျမှုတွေလုပ်တဲ့ရုရှားဟာမစင်မချင်းတာဝန်မဲမှုကိုပြသတာဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောသွားပါတယ်
။ A reckless disregard for the responsibilities of the non-proliferation regime. Now,
အဲ့လိုပြောကြားသွားတဲ့ဗုဒ္ဓဘုရင့်အစောပိုင်းကပဲရုရှားသမ္မတဗလာဒီမီယာပူတင်ကရုပ်မြင်သံကြားကနေမိန့်ခွန်းပြောကြားရမှာရုရှားနိုင်ငံပိုင်းနဲ့နယ်မြေစိုးမိုးရေးကိုချင်းချောက်လိုက်နိုင်ငံရဲ့ပြည်သူတွေကိုကာကွယ်ဖို့နျူကလ িয়ার လက်နက်အပြင်ရနိုင်တဲ့နီလန်အလုံးကိုအသုံးပြုသွားမယ်လို့ပြောသွားခဲ့ပါတယ်ရုရှားကယူကရိန်းမှာအရန်တက်အင်အား3သိန်းထပ်ချဖို့စီရင်လှုပ်ဆောင်နေတာအပြင်သိမ့်ပိုက်ထားတဲ့ယူကရိန်းဒေသ၄ခုမှာဆန္ဒခံယူပွဲကျင်းပဖို့သမ္မတပူတင်ရဲ့အစီအစဉ်ကိုလည်းသမ္မတဘိုင်ဒန်ဝေဖန်သွားခဲ့ပါရင်နိုင်ငံတကာအတိုင်းဝိုင်းနေတဲ့ဒီလိုချင်းကြမှုတွေကိုလက်မခံနိုင်သလိုဒီသတင်းပတ်အတွင်းမှာကုလသမဂ္ဂအထွေထွေညီလာခံတက်ရောက်တဲ့ခေါင်းဆောင်တွေနေတယ်လေဒီပေါ်မှာပြန်ပြီးတော့လက်တုံ့ပြန်သွားမယ်လို့ EU ဥရောပသမဂ္ဂနိုင်ငံသားရေးမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘိုရယ်ကလည်းပြောပါရင်ကုလသမဂ္ဂအထွေထွေညီလာခံမှာယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကတော့ကြိုတင်ရိုက်ကူးထားတဲ့ဗီဒီယိုနဲ့မိန့်ခွန်းပြောကြားခဲ့ပါရင်ယူကရိန်းကိုကျူးကျော်ခဲ့တဲ့ရုရှားကိုအပြစ်ပေးဖို့အတွက်သမ္မတဇယ်လန်စကီကနိုင်ငံတကာကိုတိုက်တွန်းသွားပြီးရုရှားဘက်ကစစ်ရော်ခြေပေးမှုအချက်ပါဝင်တဲ့နေရေးဆိုင်ရာကြိုတင်သတ်မှတ်ချက်၅ချက်ကိုသူကပြောသွားခဲ့ပါတယ်။ယူကရိန်းရုရှားဒေသမှာတော့ယူကရိန်းတပ်တွေရဲ့အရှေ့မြောက်ဒေသကတံပြန်ထိုးစစ်တွေအသာစီးရလာချိန်မှာပဲရုရှားသမ္မတဗလာဒီမီယာပူတင်ကရုရှားနိုင်ငံနဲ့အချုပ်အခြာကိုကာဝယ်ဖို့အတွက်အရန်တပ်တွေကိုထုတ်သုံးသွားမယ်လို့စက်တင်ဘာလ22ရက်နေ့မော်ဒူနီကရုပ်မြင်သံကြားမေကွန်ကနေပြောကြားသွားပါတယ
်။ предложение министерства обороны и генерального штаба о проведении в российской федерации частичной мобилизации
အရင်တပ်ဖွဲ့ဝင်3သိန်းလောက်ကိုစစ်တပ်ကခေါ်ယူมาဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှိုက်ကူကလည်းပြောပါတယ်။အနောက်နိုင်ငံတွေဟာရုရှားကိုအင်အားချိနဲ့အောင်လုပ်ပြီးတော့ဖျက်ဆီးဖို့ကြိုးပမ်းနေတာကြောင့်တိုင်းပြည်နယ်ပြည်သူလူထုကိုကာဝယ်ဖို့နေလန်းပေါင်းစုံတုံးသွားမယ်လို့ရုရှားသမ္မတကပြောသွားတာပါ။ဒီလိုမျိုးယူကရိန်းနိုင်ငံမှာတိုက်ဖို့အရန်တပ်ဖွဲ့ဝင်တွေခေါ်ယူမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောကြားလိုက်ပြီးတော့နောက်တနေ့မှပဲသမ္မတပူတင်ရဲ့အစီအစဉ်ကိုဆန့်ကျင်ဆန္ဒပြပွဲတွေနိုင်ငံအနှံ့ဖြစ်ပွားခဲ့လို့အာဏာပိုင်တွေကလူ1300ကျော်ဖမ်းဆီးခဲ့တယ်လို့ရဲတပ်ဖွဲ့လုပ်ငန်းတွေကိုစောင့်ကြည့်မှတ်တမ်းတင်နေတဲ့ OVD Info ဖွဲ့ကပြောပါတယ်ရုရှားသမ္မတရဲ့မိန့်ခွန်းအပြီးမြို့ပေါင်း38မြို့မှာဆန္ဒပြပွဲတွေဖြစ်ပွားခဲ့တာပါဖန်စီခံရသူအနည်းဆုံး1332ယောက်ရှိခဲ့တယ်လို့ပြောပါရယ်ဖေဗရူလာမှာယူကရိန်းကိုရုရှားကျူးကျော်မှုစတင်ခဲ့ပြီးနောက်ပိုင်းရုရှားမှာဒီတစ်ကြိမ်ဆန္ဒပြပွဲကအကြီးဆုံးလည်းဖြစ်ပါရယ်တရားမဝင်စုဝေးမှုတွေကိုနှိမ်နှင်းခဲ့တယ်လို့ရုရှားပြည်ထောင်ဝန်ကြီးဌာနရဲ့ပြောကြားချက်ကိုကိုးကားပြီးတော့ Russia Interfax သတင်းအေဂျင်စီကဖော်ပြခဲ့တာပါဆန္ဒပြပွဲတွေကိုဟန်တာနိုင်ခဲ့ပြီးတော့စီကဲချိုးဖောက်တဲ့သူတွေကိုရဲတပ်ဖွဲ့ကဖမ်းဆီးပြီးတော့စစ်ဆေးမေးမြန်းမှုခေါ်ယူကြောင်းသတင်းမှာဖော်ပြထားပါတယ်။ဒီလိုရုရှားစီးရေးပရိဘက်ကမှမပါဝင်ခြင်းတဲ့သူတွေရှိနေချိန်မှာပဲဒီသတင်းပတ်ထင်မှာရုရှားနိုင်ငံကထွက်ခွာမဲ့လေရင်ခီးစဉ်တွေမှာကြိုတင်လက်မှတ်တွေအားလုံးနီးပါးရောင်းချထားပြီးဖြစ်ကြောင်းလဲလေကြောင်းလိုင်းတွေနဲ့ခီးသွွားလုပ်ငန်းတွေရဲ့အချက်အလက်တွေမှာတွေ့ရှိရပါတယ်။နောက်ထပ်ရုရှားယူကရိန်းစစ်ရေးပရိဘက်ကသတင်းထဲမှာတော့နှစ်နိုင်ငံချင်းသားလဲလှယ်ရေးအစီအစဉ်ရာဗုဒ္ဓဘူးနေ့စက်တင်ဘာလ22ရက်နေ့ကအကျဉ်းသား300နီးပါးလဲလှယ်ခဲ့ကြပါတယ်။ပြန်လွတ်လာတဲ့သူတွေထဲမှာအမေရိကန်နိုင်ငံသား2ဦး၊ဗြိတိန်နိုင်ငံသား5ဦးအပါအဝင်နိုင်ငံသားသား10ဦးလည်းပါဝင်ပါတယ်။အခုလိုမျိုးအကျဉ်းသားလဲလှယ်တဲ့ဖြစ်စဉ်ဖြစ်ဖို့အတွက်လာပေါင်းများစွာစူးစမ်းခဲ့ရတာဖြစ်ပြီးတော့တူရကီနဲ့ဆော်ဒီနိုင်ငံတို့ကကြားဝင်ညှိနှိုင်းပေးတာပါ။ဇာတာရီတင်22ရက်နေ့မှာတော့ယူကရိန်းနိုင်ငံသား200ကျော် နိုင်ငံကိုပြန်ရောက်လာပြီလို့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကပြောကြားသွားပါတယ
်။ Сегодня у нас 215 хороших новин 215
တရင်းကောင်းဖြစ်ဒီကနေ့နိုင်ငံသား215ယောက်ပြန်ရောက်လာခဲ့ပါတယ်တဲ့သူတို့မိသားစုဝင်တွေနဲ့သူတို့တွေ့ဆုံနိုင်ပါတော့မယ်ဒါဟာယူကရိန်းနိုင်ငံနဲ့လူမှုတိုင်းဝိုင်းအတွက်အာမြင့်မှုလည်းဖြစ်တယ်လို့ပြောသွားခဲ့ပါတယ်အခုယူကရိန်းဘက်ကပြန်လွတ်လာသူအများစုကမရီယူပေါ်တမ်လီဆက်ယုံကိုခုခံကာကွယ်ပေးခဲ့ကြတဲ့သူတွေဖြစ်ပါတယ်ရုရှားဘက်ကတော့ရုရှားနိုင်ငံသားနဲ့ရုရှားကိုလိုလားတဲ့ယူကရိန်းနိုင်ငံသား55ဦးကိုပြန်လွတ်ပေးခဲ့ပါတယ်အီရန်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကကွယ်လွန်ခဲ့တဲ့အသက်22နှစ်အရွယ်မာဆာအာမီနီရဲ့အမှုကိုကင်တွယ်တာနဲ့ပတ်သက်လို့အီရန်မျိုးတော်တော်များများမှဆန္ဒပြကြပါတယ်။တတ်မှတ်ထားတဲ့ဝတ်စုံမဝတ်လို့ဆိုပြီးဝတ်စားဆင်မှုချိုးဖောက်တယ်ဆိုပြီးတော့အီရန်ဘာသာရေးရဲတွေကသူ့ကိုဖမ်းဆီးခဲ့ပြီးတော့ရပိုင်းအတွက်မှာပဲသူကွယ်လွန်သွားခဲ့တာပါ။ဒီကိစ္စကိုမကျေနပ်လို့မျိုးတော်ထယ်ရန်မက်ရှက်အစ်ဇစ်ဖာဟန်မျိုးတို့မှလူတော်တော်များများဆန္ဒပြခဲ့ကြပါတယ်။ကွယ်လွန်သူမဆာအာမီနီရဲ့မွေးရမျိုးဖြစ်တဲ့ဇာဂတ်မာရီဗန်နဲ့ဒီဗန်ဒါမျိုးတို့အပါအဝင်အီရန်အနောက်ချမ်းကဒေတာကမျိုးတွေမှလည်းဆန္ဒပြပါရည်သူရဲ့အမှုကိုတရားမျှတအောင်ဆောင်ကျဉ်ပေးဖို့ဆန္ဒပြသူတွေတောင်းဆိုကြွကြခဲ့ကြပြီးတော့တချို့ဒေတာတွေမှာတော့လမ်းတွေကိုပိတ်ဆို့ဆန္ဒပြခဲ့ကြတာပါအာနာဝိုင်တွေဘက်ကထုတ်ပြန်တဲ့ဗီဒီယိုမှာတော့သူကရဲအမျိုးသမီးတူနဲ့စကားပြောပြီးတဲ့နောက်လဲကျသွားတာကိုတွေ့ရပါရည်သူကစက်တင်ဘာလ23ရက်နေ့ကထီရန်မြို့တော်မှာဖမ်းဆီးခဲ့ပြီးတော့အဲ့နောက်3ရက်ကြာမှာတေဆုံးသွားတာဖြစ်တယ်လို့အာဏာပိုင်တွေကကြေညာပါတယ်။သူကနှိပ်စက်မြင့်ပန်းတာမျိုးမရှိဘူးလို့ရဲကညင်းဆိုပြီးတော့နှလုံးရောဂါကြောင့်ကွယ်လွန်လာလို့လဲရဲကသတင်းထုတ်ပြန်ပါတယ်။ဒါပေမဲ့သူ့မှာအရင်ကနှလုံးရောဂါမရှိဘူးလို့မိသားစုဝင်တွေကပြောကြတာပါ။မာဆာအမင်းကြီးတေဆုံးခဲ့တဲ့အမှုကိုစုံစမ်းစစ်ဆေးဖို့အီရန်သမ္မတအီဘရာဟင်ရိုင်စီကအမိန့်ထုတ်ထားပေးမယ်လေ။ဖခင်ဖြစ်သူobject amini ကတော့အစိုးရကတိကိုသူမယုံကြည်ဘူးလို့ VOA fashion ဌာနကိုပြောပါတယ်။ဒီအဖြစ်အပျက်တွေတာဝန်ရှိတဲ့သူတွေကိုအရေးယူရေးတောင်းဆိုကြဖို့လိုလားတယ်လို့လည်းဆိုပါတယ
်။မအေးတန်တာကျော်စီစဉ်တင်ဆက်တဲ့တပတ်အတွင်းနိုင်ငံတကာသတင်းတွေကိုနားဆင်ကြရတာပါ။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကိုစုံမိုးကျော်ကပြောပြပေးပါခင်ဗျာ။
မြန်မာနိုင်ငံရဲ့လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအကြအတဲပေါ်ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့တုံ့ပြန်ကင်တွယ်မှုနဲ့ပတ်သက်ပြီးစိတ်ပြတ်မိကြောင်းမလေးရှားဝန်ကြီးချုပ်အစ္စမဲယာကုတ်ကကုလသမဂ္ဂအထွေထွေညီလာခံမိန့်ခွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ်။ရုရှားတိုက်တွေတိုက်ထုတ်နေတဲ့ယူကရိန်းရှေ့ဘက်ခြမ်းကခါကီဖ်ဒေသအတွင်းစနေနေ့ကမိုးကြီးနေတဲ့အတွက်လှုပ်ရှားမလို့မရနိုင်တဲ့အတွက်ယူကရိန်းတပ်တွေရှေ့ဆက်တိုးလို့မရဖြစ်နေပါတယ်။ရုရှားနဲ့ယူကရိန်းနှစ်ပတ်စလုံးအနေနဲ့စစ်ပွဲကိုပုံမပြန့်ပြီးထိခိုက်အောင်မလုပ်ဖို့နဲ့တန်တပန်ရေးအရာဆွေးနွေးဖြစ်ချင်းကြဖို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကကုလသမဂ္ဂအထွေထွေညီလာခံမှာပြောဆိုခဲ့ပါတယ်။အီရန်နိုင်ငံမှာအပြင်းအထန်နေနေတဲ့ဂျာကပဲဆန္ဒပြပွဲတွေဟာစနေနေ့မှာဆက်လက်ဖြစ်ပေါ်ခဲ့ပါတယ်။မြို့ပေါင်း20ကျော်လောက်မှာဆန္ဒပြပွဲတွေဖြစ်နေတယ်လို့လန်ဒန်အခြေစိုက်လူ့အခွင့်အရေးအဖွဲ့ကပြောဆိုပါတယ်။ Islamic ဝတ်စုံခေါင်းစည်းပေါ်မှာမွေးစင်တဲ့အတွက်အဖမ်းခံခဲ့ရတဲ့အသက်22နှစ်အကျွေးအမျိုးသမီးငယ်တရားအထုတ်ခံတွင်တည်ဆုံးခဲ့တဲ့အတွက်ဆန္ဒအီရန်နိုင်ငံမှာဆန္ဒပြပွဲတွေဖြစ်နေတာတပတ်ကျော်လောက်ရှိပြီဖြစ်ပါတယ်။အစိုးရကအကြမ်းဖက်နေနေတဲ့ဆန္ဒပြသမားတွေတည်ဆုံးမှုဟာ54ယောက်ရှိသွားပြီလို့နော်ဝေအော့စလိုအခြေစိုက်အီရန်လူ့အခွင့်အရေးအဖွဲ့ကပြောဆိုပါတယ်။ဒါပေမဲ့အီရန်အစိုးရသတင်းဌာနကတော့တည်ဆုံးသူအနည်းဆုံး51ယောက်ရှိသွားပြီလို့ပြောဆိုခဲ့ပါတယ်
။သတင်းအချင်းချုပ်ကိုကိုဇော်မိုးကျော်ကပြောပြပေးတာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုညံဝင်းအောင်ဖြစ်ပါတယ်။အတန်လွင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Charles Tambor တို့ဖြစ်ကြပါတယ်။ဒီမနေ့ VOA စီစဉ်တွေကိုလိုင်းတို24 40 51နဲ့လိုင်းလံမီတာ190တို့ကနေထုတ်လွှင့်ပေးနေတာဖြစ်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းဝေးကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်တော်ကခင်မောင်စိုးမင်းပါ။ VOA ဝိုင်းတော်သားအလုံးကလည်းသောတာရှင်အလုံးပေးဘွားပေးဗျာကင်းဝေးစေချောင်းစူတောင်းမြစ်တာပို့တာလိုက်ပါရခင်ဗျာ
This program has come to you from the Voice of America, Washington.